Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ25ရက်ဗုဒ္ဓနေ့မနေ့ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေထုတ်လည်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖန်ယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ website YouTube နဲ့ Facebook ချောင်းမြန်လာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
လေဗနွန်မှာတနင်္လာအင်္ဂါ2ရက်ဆက်တိုက် Israel ဘုံးကျဲတိုက်ခတ်မှုကြောင့်သေဆုံးသူ900ကျော်သွားပြီးဒဏ်ရာရသူ2000နီးပါးဖြစ်လာပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အင်ကာနီကုလသမဂ္ဂဒူရင်ညီလာခံမင်ခွန်းမှာတော့လေဗနွန်နိုင်ငံမှာစစ်ပွဲကြီးတစ်ခုတာဆူနေတာကိုသတိပေးပြီးဂါဇာပဋိပက္ခအဆုံးသတ်ဖို့အချိန်တန်ပြီလို့ပြောသွားပါတယ်။မြန်မာစစ်တပ်ကအုံပြုတဲ့ဒေသတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရသာတေကြီးထိခိုက်မှုတွေအတော်များများရှိပြီးဒါဟာနိုင်ငံတကာလူအခွင့်အရေးနဲ့လူသားချင်းစာနာမှုဥပဒေတွေကိုချိုးဖောက်မှုဖြစ်တယ်လို့အကြီးတန်းကုလသမဂ္ဂအရာရှိတဦးကပြောဆိုလိုက်ပါတယ်
။အဒီလိုထိတ်တဲရောက်သတင်းတွေပြီးမှာတော့အီရန်ချိတ်ချောက်မှုပေါ်အမေရိကန်တမ်ပရရွေးကောက်ပွဲဝင်ကြမဲ့တမ်ပရလောင်းနှုတ်ဦးချင်းကပုံသတင်းဆောင်ပါနဲ့ကုလသမဂ္ဂကမြမအရေးအကြောင်းတမ်ပရကြီးဦးကျော်မိုးထွန်းနဲ့အင်တာဗျူးကိုလည်းကြားကြရပါမယ်။အပတ်စဉ်အစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းနဲ့မြန်မာနိုင်ငံခြေနေအမေရိကန်နိုင်ငံရေးနဲ့ခီးသွွားအစီအစဉ်တွေကိုရှုစားနားဆင်ကြရမှာပါအခုတော့ထိတ်တဲရောက်သတင်းတွေကိုကိုသားညူကတင်ပြပါအောင်မယ
်။ Israel ဟာလေဗနွန်မှာရှိတဲ့ Hezbollah စစ်သွေးကြွပစ်မှတ်တွေကိုအင်္ဂါနေ့မှာဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေတာကြောင့်မလို့တနင်္လာနေ့ကလေးကဆိုရင်တော့လူကြောင်တိုက်ခိုက်မှုကြောင့်သေဆုံးသူ958ဦးထိရှိသွားပြီဖြစ်ပြီးတော့လူ1835ဦးထိခိုက်ဒဏ်ရာရပါတယ်။နေရာပေါင်း1500ကိုတိုက်ခိုက်ခဲ့တယ်လို့ Israel ဘက်ကပြောပါတယ်။တည်ဆုံတဲ့အထက်မှာတော့ကလင်းငယ်90နဲ့အမျိုးသမီး94ဦးထက်မနည်းပါဝင်တယ်လို့လေဗနွန်ကျွမ်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။ဘီရူမြူရဲ့တောင်ပိုင်းစစ်ကြေးဘုံကိုတိုက်ခိုက်ရမှာတော့ Hezbollah ဒုံးကျည်စနစ်တွေကိုကြီးကြရတဲ့ Hezbollah ကြီးတန်းတပ်မှူး Ibrahim Mohammed Qabisi တည်ဆုံတယ်ဆိုပြီး Israel ဘက်ကကြေညာပါတယ်။ Israel တိုက်ခိုက်မှုတွေမှာသူတို့ရဲ့ဝန်ထမ်းနှစ်ဦးတည်ဆုံအောင်ကြောင့် One Dollar ဖြစ်ရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂ Agency ကပြောပါတယ်။လေဗနွန်တောင်ပိုင်းကထောင်းနဲ့ချီတဲ့ဒေသခံတွေကတော့ Israel တိုက်ခိုက်မှုကနေဘေးလွယကိုထွက်ပြေးကြတာကြောင့်ပေရုကနေမြောက်ပိုင်းသွားတဲ့လမ်းတွေလည်းပိတ်ဆို့ကုန်ပါတယ်။ကုလသမဂ္ဂထရီညီလာခံအဖွဲ့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ရဲ့မိကုံးနဲ့မှာတော့လေဗနွန်နိုင်ငံဟာအန်နီယဇွန်းကိုရောက်နေပြီလို့သတိပေးသလိုပဲလေဗနွန်ကိုနောက်ထပ်ဂါဇာလိုမျိုးအဖြစ်ခံလို့မရဘူးလို့သူကပြောသွားပါတယ်။ကုလသမဂ္ဂထရီညီလာခံမှာဒီကမ္ဘာခေါင်းဆောင်တွေကိုစက်တင်ဘာလ24ရက်နေ့အင်ကာနေကသမ္မတဂျိုးဘိုင်ဒန်နောက်ဆုံးအကြိမ်ဖြစ်မိကုံးပြောကြားရမှာတော့လေဗနွန်နိုင်ငံမှာစစ်ပွဲကြီးတစ်ခုအရှိန်ပြင်းပြင်းမဲ့ဖြစ်ပွားမဲ့အရေးကိုသတိပေးသွားပြီးဂါဇာဒေသမှာဖြစ်နေတဲ့ပြည်ပခအဆုံးသတ်ဖို့အချိန်တိုင်ပြီလို့ပြောပါရယ်စစ်ပွဲကြီးတစ်ခုဖြစ်လာရင်ဘယ်သူ့အတွက်မှအကျိုးမရှိပါဘူးလို့ Israel နဲ့ Hezbollah ကြားပြည်ပခအရှိန်မြင့်လာတာကိုရည်ညွှန်းပြောပါရယ်တန်တမန်လမ်းကြောင်းနဲ့ဖြစ်ရှင်းနိုင်ဖို့ဖြစ်နိုင်သေးတယ်လို့လည်းသူကဆိုပါရယ်ဂါဇာကမ်းမြောင်ဒေသမှာ Israel နဲ့ Hamas အကြားပြည်ပခဖြစ်ပွားတာတနည်းပြေတော့မဲ့အချိန်မှာနှစ်ဖက်စလုံးအနေနဲ့အဖြစ်ခက်ရစေးနဲ့ဖမ်းထားတဲ့ဒဇယ်ကန်တွေပြန်လွှတ်ရေးရအတွက်ကုလသမဂ္ဂကထောက်ခံပြီးနောက်ဆုံးသဘောတူညှိနှိုင်းကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းပါတယ်။ကမ္ဘာခေါင်းဆောင်မိုက်တဟာရုဒီအာနာဆုတ်ကင်နိုင်တာထက်အရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလည်းမမေ့ကြရအောင်ပါ။ဒါကတော့ပြည်သူတွေပဲဖြစ်ပါတယ်ဆိုပြီးတော့ပြောကြရင်းနဲ့သမ္မတဘိုင်ဒန်ကကုလသမဂ္ဂအထူးတဲ့ညီလာခံမိကုံးကိုငုံချုပ်သွားခဲ့ပါတယ်။ယူကရိန်းနိုင်ငံသားတွေနဲ့ယူကရိန်းနဲ့ရုရှားနိုင်ငံတွင်မှာဖမ်းထားတဲ့စစ်သုံးမှန်တွေကိုရုရှားကနှိမ့်ပတ်နှိမ့်ဆက်တာနဲ့လိမ်မိုင်းအကြမ်းဖက်မှုတွေရှိနေတယ်လို့ကုလသမဂ္ဂစုံစမ်းမှုတွေကဆွဆွဲပြောဆိုပါတယ်။ယူကရိန်းနိုင်ငံရေးလွတ်လပ်တဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုတင်းနာနေကသူတို့ရဲ့တွေးရှိမှုတွေကိုတင်သွင်းခဲ့ပြီးဒီပေါ်အင်ကာနီမှာတော့အပြန်အလှန်သုံးသပ်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ကော်မရှင်ရဲ့ဥက္ကဋ္ဌ Eric Moss လူ့အခွင့်အရေးကောင်စီကိုနှုတ်အားဖြင့်တင်ပြချက်ထဲမှာတော့နှစ်ပတ်နှစ်ဆက်ခံရသူအများစုဟာအမျိုးသားတွေဖြစ်ကြတယ်လို့ရုရှားထိန်းချုပ်မှုအောက်ကကြေးရွာတွေမှာအမျိုးသမီးတွေအပေါ်မရင်းကျစ်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့အထောက်အထားတွေရရှိတဲ့အကြောင်းလည်းပြောပါတယ်။ညပန်းနှိမ့်ဆက်မှုတွေကိုရုရှားအာဏာပိုင်တွေကလက်ခံကျင့်သုံးပြီးတော့ဒီပေါ်မှာကင်းလွတ်ခွင့်ရနေတယ်လို့လည်းသူကထောက်ပြပါရယ်ရုရှားနိုင်ငံတွင်းနဲ့ယူကရိန်းနိုင်ငံရုရှားသိမ်းပိုက်ထားရကနေရာတွေမှာလည်းဒီထိန်းသိမ်းစခန်းတွေမှာညပန်းနှိမ့်ဆက်မှုတွေတွေ့ရတယ်လို့ဆိုပါရယ်အဲ့ဒီထိန်းသိမ်းစခန်းအားလုံးမှာလိမ်ပန်းဆိုင်ရာအကြမ်းဖက်မှုကိုညပန်းနှိမ့်ဆက်မှုပုံစံတစ်ခုအနေနဲ့လည်းအသုံးပြုနေတယ်လို့ကော်မရှင်ဥက္ကဋ္ဌ Moss ကပြောပါရယ်ကော်မရှင်ကအဲ့ဒီအစင်ကစားတင်သွင်းတဲ့အချိန်မှာတော့ရုရှားကိုယ်စားလှယ်တွေကအစည်းအဝေးကိုသတိမှောက်ပြီးအစင်ကစားကိုတုံ့ပြန်ဖို့လည်းညှင်းဆန်ပါတယ်။ရုရှားရဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံကတော့ဒါဟာမမှန်မကန်အခြေမြစ်ရှိတဲ့အချက်လက်တွေဆိုပြီးတော့တုံ့ပြန်သွားခဲ့ပါတယ်။
ခင်စီစဉ်နေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
view American တိုင်းရဲ့ဗုဒ္ဓဦးနေ့မနဲ့နိုင်ငံတကာသတင်းတွေဆက်လက်တန်လွှင့်နေပါတယ်။မြန်မာနိုင်ငံအတွင်းမှာစစ်တပ်ကအုံပြူတဲ့လေကြောင်းတက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ရပ်သားတည်ကြီးထိခိုက်မှုတွေတော်များများရှိပြီးတော့ဒါဟာနိုင်ငံတကာလူခွေနဲ့လူသားချင်းစာနာမှုဥပဒေတွေကိုချူဖောက်မှုဖြစ်တယ်လို့အခြေခံကုလသမဂ္ဂအရာရှိသူကပြောလိုက်ပါတယ်
။ Crisis in Myanmar continues to sink into an abyss of human suffering.
မြန်မာနိုင်ငံမှာဖြစ်နေတဲ့အကျက်တဲတွေကြောင့်မလို့လူသားတွေဆင်းရဲဒုက္ခတွင်းတဲ့ထက်ကိုကြာဆင်းနေတယ်။တိုင်းပြည်တော်လွှားလက်နက်ကန်ပိပခါတွေကျေပြန့်လာတာနဲ့အပြစစ်တပ်ကမြေပြင်မှာရှုံးနေလာတာကြောင့်လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေအသုံးပြုပြီးတော့အရသာထိခိုက်သေဆုံးမှုအများပြားရှိလာတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးနာဒာအန်နရှရက်ကကုလသမဂ္ဂလူခွင့်ကောင်စီစီဝဲမှာပြောဆိုသွားတာပါ။မြန်မာစစ်တပ်ကကျူးလွန်တာနဲ့စာရင်မနှိုင်းရှင်သာပေမဲ့လို့တိုင်းဒေသလက်နက်ကိုင်ဖွဲ့တချို့ရဲ့ရပ်သားတွေပေါ်အနေအပြစ်မှုလည်းရှိနေတယ်ဆိုပြီးသူကထောက်ပြပါရတယ်။မြန်မာစစ်တပ်နဲ့အီအာရခတပ်တော်ကြားတိုက်ပွဲတွေမှာရိုဟင်ဂျာတွေပြေးစီရနေရမှရှိတဲ့အခြေအနေစိုက်နေတာကိုလည်းသတိပေးထောက်ပြခဲ့ပါရတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူပေါင်း169ဦးကိုတေဒံအမိန့်ချထားပြီးသူတို့ကိုတေဒံစီရင်ပွဲရှိတဲ့အပေါ်မှာလွန်ပဲဆိုရင်မကင်ရှိနေတယ်လို့လည်းကုလသမဂ္ဂလက်ထောက်မဟာမင်းကြီးအယ်နာရှရက်ကပြောပါရယ်။ရဲသားတွေပေါ်စစ်တပ်ရဲ့ကြမ်းဖက်လို့ရတွေအားကောင်းလာစေတဲ့စစ်လက်နက်နဲ့လင်းစည်းတင်သွင်းမှုရပ်တန့်ဖို့ကိုလည်းသူကတောင်းဆိုပါရယ်မြန်မာနိုင်ငံရဲ့ဖြစ်စဉ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရတိုင်းဒေသလက်နက်ကိုင်တွေတပ်တွေနဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုညီတူညီမျှထိဆက်ဆက်ဆံမှုဒီမြမလုံတော်မှမြမအနာဂတ်ကိုအပြည့်ထုတ်နိုင်မယ်လို့လည်းကုလသမဂ္ဂလက်ထောက်မဟာမင်းကြီးကသတိပေးပြောဆိုသွားခဲ့ပါရယ်ထိုင်းနိုင်ငံအတွင်းလိင်တူတွေတရားဝင်လက်ထပ်ခွင့်ရှိတဲ့ဥပဒေကြမ်းအင်ကာနေကတရားဝင်အတီဖြစ်လာပြီးတော့လာမယ့်ဇန်နဝါရီလကစပြီးလိင်တူစုံမဲ့သူတွေတရားဝင်ထိမ့်ဖြားလက်ထပ်ခွင့်ရှိတော့မှာပါဒီဥပဒေကြမ်းကိုတော့ထိုင်းပြည်ရဲ့မဟာဝစီယလောင်ကုန်းကအတီပြုတ်ပြီးတဲ့နောက်ရက်120အတွင်းမှာဥပဒေအသက်ဝင်မှာဖြစ်ပါတယ်ဒါဟာဆိုရင်တော့ထိုင်ဝမ်နီပေါ်နိုင်ငံပြည်တော်ထိုင်းနိုင်ငံဟာလိင်တူတရားဝင်လက်ထပ်ခွင့်ရှိတဲ့အာရှဒေသကတတိယမြောက်နိုင်ငံဖြစ်လာမှာပါထိုင်းနိုင်ငံဟာ LGBTQ+ လိင်ယူဆကွဲပြားမှုကိုလက်ခံတဲ့နိုင်ငံတစ်ခုဖြစ်တယ်လို့သိကြပြီးမဲ့လို့တရားဝင်လက်ထပ်ခွင့်ရဖို့အတွက်ကတော့ဆယ်စုနှစ်နဲ့ချီရုန်းကန်ခဲ့ကြရတာပါ။လိင်တူလိင်ကွဲဘယ်သူနဲ့မဆိုတရားဝင်လက်ထပ်ခွင့်ငွေကြေးနဲ့ကျန်းမာရေးအခွင့်အရေးရရှိခွင့်တွေကိုအာမခံတဲ့ဒီဥပဒေကြမ်းကိုတော့ထိုင်းအောက်လွှတ်တော်နဲ့အထက်လွှတ်တော်တွေမှာပြီးခဲ့တဲ့ April လနဲ့ဇွန်လအတွင်းကအတည်ပြုပေးခဲ့တာဖြစ်ပါတယ်။ထိုင်းဥကြီးချုပ်ပက်တုန်တန်ရှင်နဝပ်ကတော့ဒီဥပဒေကြမ်းဒီဖြစ်တဲ့အတွက်သူ့ရဲ့ X လူမှုကွန်ရက်ပေါ်မှာ #lovewins ဆိုပြီးတော့ချစ်ချင်းတရားကိုဂုဏ်ပြုခဲ့ပါတယ်ခင်ဗျာ။အမေရိကန်ယူကပွဲမှာဝင်းရောက်ဩဇာလွှမ်းမိုးနိုင်အောင်လုပ်တဲ့ဆိုပြီးတော့ TikTok လူမှုကွန်ရက်ပေါ်မှာရှိတဲ့ရုရှားဆူရသတင်းဌာနတွေနဲ့ဆက်ဆက်စာမျက်နှာတွေကိုအမေရိကန်ယူကပွဲမှာတိုင်ငင်လေးမှာပဲ TikTok ကနေပြီးတော့ဖယ်ရှားလိုက်ပါတယ်။ရုရှားဆူရသတင်းဌာန RT ရဲ့မိခင်ကုမ္ပဏီ TV Novosti နဲ့ရုရှားဆူရသတင်းဌာန RIA Novosti Sputnik 2ရဲ့နောက်ကွယ်က Russia Sigard ညာမီဒီယာဖွဲ့ရဲ့ဆမ်မနာတွေကိုပိတ်လိုက်တဲ့အကြောင်း TikTok ကဗီဒီယိုတူလီနဲ့တင်းလာနေမှာပြောကြားပါတယ်။ Russia Sigard ညာမီဒီယာဖွဲ့ RT နဲ့တခြားဆက်ဆက်အဖွဲ့အစည်းတွေကို Facebook, WhatsApp နဲ့ Instagram စတဲ့ဒီလူမှုကွန်ရက်တွေကိုပိုင်ဆိုင်တဲ့မေတ္တာဆမ်မနာပေါ်ကနေပိတ်လိုက်ပြီးလို့ကြေညာခဲ့လို့ Russia Sigard နဲ့သတင်းဌာနနှစ်ခုကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးတဲ့နောက်တပတ်ကြာမှာပဲ TikTok ကအခုလိုမျိုးထပ်မံကြေညာသွားတာပါ။ဒီနေ့အမေရိကန်သမ္မတယူကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ပါတီနှစ်ရက်စလုံးကိုအီရန်ကလည်းအွန်လိုင်းတိုက်ခိုက်မှုနဲ့ထိုးဖောက်ဝင်ရောက်ခဲ့ပေမဲ့လို့ရုရှားဆူရဟာအမေရိကန်ယူကောက်ပွဲတွေအတွက်အဓိကအန္တရာယ်ဖြစ်တယ်ဆိုပြီးတော့ဒီအမေရိကန်တရားရေးဌာနကနေပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
။နောက်ဆုံးသတင်းတွေကိုကိုသားညူကြီးညာပေးကြတာပါ။အခုဆက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်။အမေရိကန်နဲ့သူ့မဟာမိတ်အစ္စရေးပေါ်အီရန်ကချိန်ချောက်လာတဲ့ကိစ္စကတော့အမေရိကန်တပ်ပြရွေးကောက်ပွဲမှာပြင်ရမယ်ကမ်လာဟဲရစ်ရောဒေါ်နယ်ထရမ့်မှာမဲဆွယ်စည်းရုံးရာမှာပြောကြားတဲ့အကြောင်းအရာဖြစ်နေပါတယ်။သူတို့နှစ်ယောက်ချင်းကပ်ပုံကွဲပြားကြောင့်မိုက်ကယ်လီပင်ကတင်ပြထားတာကိုကိုသိထိုက်ဦးကပြောပြမှာပါ။အ
ီရန်နိုင်ငံကအွန်လိုင်းကနေသတင်းကြေလဲခိုးယူတဲ့ဟက်ကာတွေကအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဝင်ရောက်နှောင့်ယှက်ဖို့စ조사ခဲ့တဲ့အကြောင်းအမေရိကန်ထောက်လိုင်းအဖွဲ့တွေကစတေမာလာဒုတိယပတ်အတွင်းမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီအွန်လိုင်းကနေသတင်းချက်လက်ခိုးယူတဲ့ဟက်ကာတွေက တမတာဟောက်တော်နဲ့ထွန့်ရဲ့မဲဆွယ်စီယိုရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုခိုးယူပြီးတော့အမေရိကန်သတင်းမီဒီယာကြီးတွေအစီအကိုပေးပို့ကိုစူးစမ်းခဲ့ပါတယ်။တချိန်တည်းမှာတမတာဂျိုးဘိုင်ဒန်ရွေးကောက်ပွဲမှာမဝင်တော့ဘူးလို့မကြေညာခဲ့တဲ့အချိန်ကတမတာဂျိုးဘိုင်ဒန်ရဲ့မဲဆွယ်စီယိုရေးမှုတွေစီကိုလည်းသူတို့ခိုးယူထားတဲ့အချက်အလက်တွေကိုပေးပို့ကိုစူးစမ်းခဲ့ပါတယ်။အီရန်အ ဘောထားကိုလည်းအမေရိကန်မဲဆန္ဒရှင်တွေကစိတ်ဝင်စားနေကြပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်ကတော့အီရန်နိုင်ငံနဲ့ပတ်သက်လို့ချင်းကပ်တဲ့မူဝါဒကကာကွယ်ရေးအရာချင်းကပ်တာဖြစ်တဲ့အကြောင်းတုံ့ပြန်သွားမှာဖြစ်တဲ့အကြောင်းဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာအခုလိုပြောသွားခဲ့ပါတယ်။
အီရန်နဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့အကြမ်းဖက်အဖွဲ့တွေကကျမတို့တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်လာမယ်ကျမတို့အကျိုးစီးပွားကိုထိခိုက်အောင်လုပ်လာမယ်ဆိုရင်လိုအပ်တဲ့ဘလို့အရေးယူလှုပ်ဆောင်ရမယ့်ကိစ္စကိုမဆိုကျမလက်နေတုံဆိုင်နေမှာမဟုတ်ဘူးဆိုတာပ
ါပြီးခဲ့တဲ့ဧပြီလအတွင်းအီရန်ဘက်ကတခါမှမကြုံဘူးလို့အစည်းအဝေးကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါလေအဲဒီအချိန်ကအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ဆိုရကဣစရီးယားကာဝေးရေးအတွက်အရှိန်အဝိုင်းဒေသကိုစစ်သမားတွေဆီလွတ်ပြီးအီရန်ဘက်ကနောက်တစ်ကြိမ်တက်ခတ်မှုတွေမလုပ်နိုင်အောင်ဟန့်တားတာတွေလုပ်ခဲ့ပါတယ်။ကာဝေးကိစ္စလေးထားဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးဒုသမ္မတကမလာဟဲရစ်ဘောမှာအမေရိကန်နိုင်ငံသားတချို့နှစ်ချိုက်သဘောကျနိုင်တဲ့ထောက်ခံလာနိုင်တယ်လို့လေးလာသုံးသပ်သူတွေကမြင်ပါတယ်။ Brookings Institution ကမူဝါဒရေးရာသုတေသီ Michael O'Hanlon ကအခုလိုပြောပါတယ
်။ I think that she knows Americans are tired of war.And certain
American ပြည်သူတွေကစစ်ပွဲကိုငြင်းငွေ့ပင်ပန်းနေပြီးတော့နောက်တစ်ကြိမ်စစ်တိုက်ဖို့ကမလာဟဲရစ်အနေနဲ့လိုလိုလားလားပြောတာမျိုးကိုကြိုက်ကြမှာမဟုတ်ဘူးဆိုတာသူသိပါတယ်။ကာကွယ်ရေးအတွက်လုပ်တယ်ဆိုရင်တော့ဘယ်သူကစန့်ကျင်ပြီးတော့ပြောတော့မလဲ။ကာကွယ်ရေးအတွက်လိုအပ်လို့လုပ်တယ်ဆိုတာမျိုးကိုဝေဖန်တာမျိုးကန့်ကွက်တာမျိုးမလုပ်မိအောင်အမေရိကန်တွေအထူးသတိထားပါတယ်။ဒါကအထူးသဖြင့်ဒီဘက်ရာစုနှစ်ရဲ့နောက်ဆုံး၄ပုံတစ်ပုံမှာတွေ့နေရတာတွေကတခုပါ။
တိုင်းမဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့လက်ခွဲအဖွဲ့အစည်းတွေကအီရတ်နဲ့ဆီးရီးယားမှာရှိတဲ့အမေရိကန်အခြေစိုက်တပ်တွေကိုတိုက်ခိုက်လာခဲ့ပါတယ်။ကာဆာမှာဖမ်းဆီးထားတဲ့အမေရိကန်၃ဘန်တွေကိုလည်းကွပ်မြက်တပ်ဖြတ်ခဲ့ပါတယ်။ Heritage Foundation ကမြို့သားလူကြိုးရေးဆိုင်ရာဒုက္ခတာ Victoria Cortez ကအမေရိကန်ပြည်ထောင်စုအနေနဲ့တိုက်ခိုက်လာမှလက်တုံပြန်လာမျိုးဖြစ်နေတယ်ဆိုပြီးဝေဖန်ပါတယ်။ဒီလိုတိုက်ခိုက်ခံရမှုတွေဟာအမေရိကန်ရဲ့မဟာဗျူဟာအားနည်းချက်ကြောင့်လို့
There has been zero retaliation from the United States. They've retained that.
American ပြည်ထောင်စုဘက်ကပြန်တိုက်ခိုက်တာဘာမှမရှိပါဘူး။ခုခံတဲ့ပုံစံကိုပဲဆက်ပြီးတော့ထိန်းထားတာတွေ့ရပါတယ်။ကျွန်မစိုးရင်တာကအီရန်ဘက်ကသူတို့ရန်စကျင်သူတို့လုံနိုင်တယ်၊တိုက်ခိုက်နိုင်တယ်လို့ထင်သွားမှဆိုတာပါ။သူတို့ပြောလို့ရှိတဲ့အတိုင်း American ကအတိုက်ခံရပြီးမှပြန်ပြီးတုံ့ပြန်တာမျိုးပဲလုပ်နိုင်ပါတယ်။သူ့ဘက်ကအစာပြိုးတိုက်ခိုက်တာမျိုးမလုပ်နိုင်ဘူးလို့မြင်သွားမှကိုစိုးရင်တာပါ
။ Republican Party သမ္မတလောင်းသမ္မတဒေါ်နယ်ထရန့်ကတော့သူသမ္မတအဖြစ်တာဝန်ယူခဲ့တဲ့အချိန်ကအီရန်ရဲ့လုပ်ရည်တွေအတွက်အရေးယူပိတ်ဆို့မှုတွေပြင်းပြင်းထန်ထန်ချမှတ်ခဲ့တယ်လို့ပြန်ပြောပြသွားပါတယ်။ပါတီကိုစားပြုသမ္မတလောင်းအဖြစ်လက်ခံတဲ့နိုင်ငံလုံးဆိုင်ရာပါတီကြီးလာခံမှာသူကအခုလိုပြောခဲ့တာပေါ့။
I told China and other countries if you buy from Iran
တရုတ်နဲ့တခြားနိုင်ငံတွေကိုကျွန်တော်ပြောခဲ့ပါတယ်။အီရန်စီကဝယ်ယူတာတွေလုပ်မယ်ဆိုရင်ဒီတိုင်းပြည်မှာစီးပွားရေးလုပ်ခွင့်မပေးနိုင်ဘူးလို့ပြောခဲ့ပါတယ်။ပို့တဲ့ပို့ကုန်တိုင်းကိုသွင်းကုန်ကွန်တရားရန်တို့နဲ့အထက်ကောက်မယ်လို့ပြောခဲ့တာ
ပါ။အီရန်နိုင်ငံနဲ့ပတ်သက်လို့အီရန်နိုင်ငံဘက်ကယူရေနီယံတန့်စင်မှုတွေကိုလျှော့ချပေးမယ်ဆိုရင်သူ့ဘော်မှာအရေးယူပိတ်ဆို့မှုတချို့ကိုပြန်ပြီးတော့ရုပ်သိမ်းပေးမယ်။အင်အားကြီးနိုင်ငံတွေရဲ့နိုင်ငံတကာသဘောတူညီချက်တရား2015ခုနှစ်ကချမှတ်ခဲ့ပါလေ။ဒါပေမဲ့ဒီသဘောတူညီချက်ကတစ်ဖက်သက်ဆန်ပြီးအီရန်နိုင်ငံဘော်မှာပဲအကျိုးရှိတယ်ဆိုပြီးတော့2018ခုနှစ်မှာအဲ့ဒီအချိန်ကအမေရိကန်သမ္မတဖြစ်တဲ့ဒေါ်နယ်ထရန့်ကဒီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုထုတ်ထွက်ခဲ့ပါတယ်။ထုတ်ထွက်ခဲ့ရုံနဲ့မဟုတ်ဘဲနဲ့အီရန်နိုင်ငံပေါ်မှာပြင်းပြင်းထန်ထန်ဖိအားပေးတဲ့မဟာဗျူဟာတရက်ကိုနှစ်နှစ်ဆက်တိုက်ဒေါ်နယ်ထရန့်ကျင့်သုံးခဲ့ပါတယ်။အခုသူသာသမ္မတဖြစ်လာခဲ့မယ်ဆိုလို့ရှိရင်သမ္မတအဖြစ်ထပ်ပြီးရွေးချယ်ရမယ်ဆိုရင်အဲ့ဒီတော့မဟာဗျူဟာမျိုးကိုဆက်ပြီးတော့ကျင့်သုံးမလားမကျင့်သုံးဘူးလားရှင်းရှင်းလင်းလင်းသူမပြောသေးပါဘူး။သူတွေမဟုတ်ဘဲနဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်စ်ကိုယ်တိုင်ကလည်းအီရန်နိုင်ငံသားအနုညူဘုံပိုင်ခဲ့မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာမျိုးကိုသမ္မတကိုယ်စားလှယ်လောင်းသမ္မတလောင်းနေရာစလုံးကရှင်းရှင်းလင်းလင်းပြောသွားတာမတွေ့ရသေးပါဘူး။ အီရန်ရာရှိတွေကသူတို့အနေနဲ့မကြခင်မှာအနုညဘုံပိုင်တော့မယ်ဆိုတာမျိုးခက်ခဲမှမှတွေပြောနေတဲ့အတွက်အမေရိကန်မဲဆန္ဒရှင်တွေကအမေရိကန်ပြည်ထောင်စုရဲ့သဘောထားသမ္မတလောင်းတွေရဲ့ရည်တည်ချက်ကိုသိကျင်နေကြပါတယ်ကျွန်တော်သိထားဘူးပါခင်ဗျာ
ခုတော့ကုလသမဂ္ဂနေနဲ့မြမအရေးကိုကြိုက်တွေ့ရမှာနိုင်ငံဆုံးအဖွဲ့ဆုံးချိတ်ဆက်ပြီးတစုတစည်းတဲ့ရှင်းလင်းပြတ်သားကြိုက်ပွဲဖို့လိုအပ်တယ်လို့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားတမ်မတ်ကြီးဦးကျော်မိုးထွန်းရဲ့အင်တာဗျူးကိုတင်ပြပါမယ်မြမရေးအတွက်ဘာတွေများတိုက်တွန်းဆောင်ရွက်နေပါသလဲ။တမ္မကြီးဦးကျော်မောင်ထွန်းကုလသမဂ္ဂမှာကိုစားပြုခွင့်နောက်တစ်နှစ်တက်တန်းတိုးဖို့ကိစ္စကရောဘယ်လိုရှိပါလဲ။ညော့မြို့ကမြမအမြဲတမ်းကိုယ်စားလှယ်ရုံးမှာဦးကျော်မောင်ထွန်းကိုမောက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းထားပါတယ
်။မင်္ဂလာပါတမ္မကြီးဦးကျော်မောင်ထွန်းရှင်ဗီဒီယိုအတွက်အချိန်ပေးတာကျေးဇူးများတင်ပါတယ်
။ဟုတ်မင်္ဂလာပါခင်ဗျာ။အခုလိုမျိုးပေါ့နော်ညော့ထီလာရောက်ပြီးတော့အင်တာဗျူးလုပ်တဲ့အတွက်လည်း VOA ကိုကျေးဇူးအများကြီးတင်ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်ကျွန်မဒီဟိုဒီအင်တာဗျူးမှာတော့အဓိကမေးချင်တဲ့အကြောင်းအရာလေးတွေထဲမှာအဓိကတစ်ခုကတော့ဒီ credentials ကိစ္စပေါ့နော်အခုဆိုရင်ဒါတနေ့တစ်ခါပုံမှန်ကုလသမဂ္ဂအထွေထွေညီလာခံရဲ့လက်အောက်မှာရှိနေတဲ့ဒီကိုယ်စားလှယ်စစ်ဆေးရေးကော်မတီလို့ပြောရမယ်ထင်ပါတယ်ဒီကနေပြီးတော့မှတနေ့တစ်ခါဒီကိုယ်စားလှယ်ဆက်ပြီးတော့တက်တန်းတိုးတဲ့ကိစ္စပေါ့ဆိုတော့2021အာဏာသိမ်းမှုနောက်ပိုင်းကလေးကတမ်မတ်ကြီးကိုတော့ဆက်ပြီးတော့သူတို့အတိအမှတ်ပြုထားတယ်ဆိုတော့နောက်တစ်နေ့ဒီတက်တန်းတိုးဖို့ကိစ္စမှာရောတမ်မတ်ကြီးတို့အနေနဲ့ဘယ်လိုမျှော်လင့်ထားပါလဲဟိုအလားအလာဘယ်လိုများရှိနေပါလဲရှင
့်ဟုတ်ဟုတ်ကဲ့အကျေစုပါဒီ credentials ကိစ္စပေါ့နော်အားလုံးကျွန်တော်တို့အားလုံးစိတ်ဝင်စားတဲ့ကိစ္စတစ်ခုဖြစ်တဲ့အတွက်ကြောင့်အခုလိုမျိုးမေးတဲ့အတွက်ကြောင့်လည်းကျေးဇူးအထူးတင်ရှိပါတယ်ပါလို့လဲဆိုတော့ credentials committee ကိစ္စအခုဆိုရင် August September ဆိုရင်ဒီ credentials committee ကိစ္စကိုကျွန်တော်တို့လည်းစိတ်ဝင်စားလို့ပေါ့နော်မြန်မာနိုင်ငံပြည်ရင်းပြည်ပါမှာရှိတဲ့ကျွန်တော်တို့ချစ်ရတဲ့ပြည်သူပြည်သားတွေအကုန်လုံးကလည်းစိတ်ဝင်စားတဲ့ဥစ္စာတစ်ခုပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့လည်းအများအမ်းဒီကိစ္စဆိုရင်အများအမ်းနားဆွင့်တောက်လျှောက် follow up လုပ်နေတဲ့ကိစ္စတစ်ခုလို့တော့ပြောလို့ရပါတယ်ဒါကြောင့်မလို့ပြန်ကြည့်တယ်ဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့ September 10ရက်နေ့ကကုလသမဂ္ဂအထွေ89ချိန်မြောက်ပေါ့နော်ကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့ပထမဆုံးနေ့မှာပဲ credentials committee ကိုဖွဲ့စည်းခဲ့တယ်ပေါ့နော် credentials committee မှာထုံးစံအတိုင်း၉နိုင်ငံပါတယ်ပေါ့နော်၉နိုင်ငံမှာအများနဲ့ပါလိရှိတဲ့၃နိုင်ငံကတော့ဟိုကျွန်တော်တို့တရုတ်ရုရှားအမေရိကန်ပြည်ထောင်စုပေါ့နော်ဒီရဲ့ credentials committee ရဲ့ပုံမှန်လုပ်နေကြတဲ့ဥစ္စာကတော့သူတို့ credentials committee တွေအဖွဲ့ဝင်တွေကနိုဝင်ဘာလကုန်ပိုင်းလောက်မှာတွေ့ဆုံပြီးတော့ဒီအဖွဲ့ဝင်နိုင်ငံတွေရဲ့ credentials ကိုသူတို့စီစစ်ရပါသူတို့စီစစ်ပြီးတဲ့အခါမှာသူတို့ရဲ့တွေ့ဆုံမှုသူတို့ရဲ့တွေ့ရှိမှုနောက်ပြီးတော့သူတို့ရဲ့ recommendation တွေကိုသူတို့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့ကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးကိုတင်ပြတဲ့ဥစ္စာရှိတာဒါကတော့နိုဝင်ဘာလကုန်ပိုင်းတောင်မှဒီဇင်ဘာလလဆန်းပိုင်းမှာဖြစ်လေရှိပါတယ်ဒါကြောင့်ဒီနှစ်လည်းဒီလိုပဲဖြစ်မယ်လို့တော့အကြမ်းပြင်းမှန်းစပါတယ်ပေါ့နော်ဒါကြောင့်သူတို့ credentials committee ကမတွေ့ဆုံရသေးတဲ့အတွက်ကြောင့်ပေါ့နော်ဘလို့ဖြစ်မယ်ဘလို့ပုံစံမျိုးနဲ့ဆုံးဖြတ်မယ်ဆိုတဲ့ဥစ္စာတော့ကျွန်တော်လောလောဆယ်တော့ပြောလို့ခက်ပါတယ်ဒါပေမဲ့လည်းကျွန်တော်အခုလောလောဆယ်တည်ရတဲ့ indications တွေအရာပေါ့နော်ကျွန်တော်တို့အရင်နှစ်ကသွားတဲ့ပုံစံအတိုင်းအခုလိုမျိုး status ကိုပေါ့နော်လက်ရှိရှိနေတဲ့လူဆက်သွားတဲ့ပုံစံမျိုးလေးတော့ဆက်ရှိမယ်ဆိုတဲ့ဥစ္စာမျိုးလေးတော့အကြမ်းပြင်း indication တွေအရာတော့တည်ရပါတယ်ပေါ့နော်ဒါကတော့ indication ပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော်ယက်တိပြက်အဒီအချိန်မှာတော့ဟိုပြောလို့တော့မရသေးဘူးပေါ့နော်ဒါကြောင့်ဒီကိစ္စကိုတော့ကျွန်တော်တို့အမြဲတမ်းစောင့်ကြည့်ပြီးတော့ကျွန်တော်တို့အခြေအနေကိုကျွန်တော်တို့စောင့်ကြည့်နေပါတယ်လို့တော့လောလောဆယ်တော့ပြောလို့ရပါသေးတယ်
ဟုတ်ကဲ့ပါအခုချိန်မှာဒါဟိုကမ္ဘာတော်မှာရှိတဲ့မြန်မာတိုင်းဝိုင်းတွေကလည်းဒီကိစ္စကိုတော့ဟိုဖိအားပေးပြီးတော့တိုက်တွန်းတောင်းဆိုနေကြတာပေါ့လေပိုလည်းတွန်းတွန်းတိုက်တိုက်လုပ်နေကြတာကိုလည်းတွေ့ပါတယ်ဆိုတော့သူဖြစ်ဒီနှစ်မှာကနည်းနည်းဟိုဆိုရင်စရာတဲ့ပြောစိတ်လှုပ်ရှားစရာနည်းနည်းဖြစ်သွားစေတာကလူတွေချားမှာကအခုဆိုလို့ရှိရင်ဒီမြန်မာစစ်တပ်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးပေါ့။ဘာလို့အခုဒီ credential committee ထဲမှာကတရုတ်နိုင်ငံကလည်းတနိုင်ငံပါနေတာဆိုတော့လေဆိုတော့လောလောလတ်လတ်သိပ်မကြခင်ကာလကမှာကပဲတရုတ်နိုင်ငံကြားရေးဝန်ကြီးကမြန်မာနိုင်ငံကိုသွားခဲ့တဲ့စစ်ကောင်စီခေါင်းဆောင်တွေနဲ့လည်းတွေ့တယ်။နောက်စစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုလည်းထောက်ခံမယ်အားပေးမယ်ဆိုတာအပြင်ကိုအိန္ဒိယနိုင်ငံတွေကိုလည်းဝိုင်းဝန်းအားပေးကြပါဆိုတာမျိုးတွေသူကပြောထားတယ်ဆိုတော့ဒီလိုကာလမျိုးမှာဒီဆက်ဆံရေးကစစ်ကောင်စီဘက်ကပိုအားသာနေတဲ့အခါမျိုးမှာတစ်ဖက်ကဒီလူထုအများကတောင်းဆိုနေတဲ့တမ်မတ်ကြီးကိုဆက်ပြီးတော့ထားဖို့ကိစ္စများတားစီမလားဆိုတော့ပေါ့နော်အဲ့လိုမျိုးတွေးတောကြလာရည်လေရှိပါတယ်ဆိုတော့တမ်မတ်ကြီးရောဒီပေါ်မှာစိုးရင်ချက်ရှိပါလား
ဟုတ်ကဲ့ဟိုကျေးဇူးပါပေါ့နော်ဟိုတခါလေကြတော့လေbilateral မျက်နှာစာနဲ့ multilateral မျက်နှာစာမှာနိုင်ငံတွေနိုင်ငံတွေအနေနဲ့ကင်တွယ်တဲ့ဥစ္စာလေးတွေနည်းနည်းလေးတွေကွာခြားမှုတော့ရှိနိုင်မှာဒါပေမဲ့လည်းဘလို့ပဲဖြစ်ဖြစ်ပေါ့နော်ခုနလိုမျိုးခီးစဉ်တွေသွားကြတယ်အဲခုနလိုမျိုးတွေ့ဆုံတွေရှိကြတယ်ဆိုတဲ့ဥစ္စာမှာတော့တူတူကိုပေါ့နော်စိတ်ပ ူပန်မှုတော့ရှိကြတာပေါ့နော်ဒီအချိန်မှာကျွန်တော်တို့မြန်မာပြည်သူပြည်သားတွေအနေနဲ့ပြည်သူတွေရဲ့ဆန္ဒပြည်သူတွေရဲ့လိုလားချက်တွေကိုပေါ့နော်ထုတ်ဖော်ပြောပြသပြောကြားနေတာတွေကိုလည်းတွေ့ရပါဒါတွေကကျွန်တော်တို့ပြည်သူတွေအတွက်ပေါ့နော်ဟိုကျွန်တော်မြင်တာတော့အတိုင်းအတာတစ်ခုထိရေးကြည့်တဲ့ဥစ္စာတစ်ခုလည်းဖြစ်တယ်ပေါ့နော်ပါလို့ဆိုတော့အခုဒီမျက်နှာစာအနေနဲ့တဆင်ပေါ့နော်ကျွန်တော်ဒီမှာအမြဲတမ်းပြောနေတာရှိပါတယ်အခုလက်ရှိပေါ့နော်ပြည်သူတွေရဲ့အတန်ပြည်သူတွေရဲ့ဆန္ဒတွေကိုပေါ့နော်ဒီ platform ကနေတဆင်နိုင်ငံတကာကိုသိရှိအောင်ကျွန်တော်ပြောကြားနိုင်ခြင်းရလဲပေါ့နော်လက်ရှိအနေအထားအခြေအနေရပြောကြားနိုင်ခြင်းဖြစ်နေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီအတိုင်းအတာတစ်ခုထိတော့အရေးကြီးပါတယ်နောက်တစ်ခုကပေါ့နော်ဒီစကားဆနေပြီးတော့ဒီလို platform တွေ UN platform တွေကိုအရင်အရင်တည်းကပေါ့နော်အသုံးပြုပြီးတော့ disinformation တွေ misinformation တွေသူတို့လုတ်လေလုတ်ထားရှိတဲ့အတွက်ကြောင့်သူတို့မလုံနိုင်အောင်သူတို့ကိုစားမပြုနိုင်အောင်ဒီလိုနေရာနေပြီးတော့အတိုင်းအတာတစ်ခုတည်းပေါ့နော်တတ်နိုင်တဲ့ဘက်ကဟန်တားပေးနိုင်ခြင်းအားဖြင့်လေပေါ့နော်ကျွန်တော်အတိုင်းအတာတစ်ခုတည်းကျွန်တော်တို့အခုဆောင်ရွက်နေတဲ့ပြည်သူတော်လှန်ရေးညွှန်ဦးတော်လှန်ရေးကိုအတိုင်းအတာတစ်ခုတည်းတစ်ဖက်တစ်လမ်းကနေပြီးတော့အထောက်အကူပြုစေတယ်လို့ကျွန်တော်ယုံကြည်ပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာ2020ဒီဇင်ဘာလတုန်းကတော့ဒါတကယ်ကိုအထင်ကရဆုံးဖြတ်ချက်တစ်ခုချခဲ့တယ်ပေါ့လေဒါပေမဲ့ဒီဆုံးဖြတ်ချက်ကလည်းအခုချိန်မှာတော့ဒီကုလသမဂ္ဂအနေနဲ့မြန်မာအရေးကိုဆောင်ရွက်တဲ့နေရာမှာနှိပ်ကွေးနေသေးတယ်ထိရောက်မှုအားနည်းနေသေးတယ်ဆိုရယ်ဝေဖန်ပြောဆိုမှုတွေအရတဲ့ချိန်နဲ့ရှိပါတယ်ဆိုတော့ကုလသမဂ္ဂအနေနဲ့မြန်မာအရေးကုထက်ပို့ပြီးတော့ထိတိယရောက်ဆောင်ရွက်ဖို့အတွက်ဆိုလို့ရှိရင်ဘာတွေများဆောင်ရွက်ဖို့လိုပါမလဲသံမက်ကြီးတို့ဘက်ကရောဘာတွေများတိုက်တွန်းပြောဆိုနေတာရှိပါသလဲရှင်
ကျေးဇူးပါဒါတကယ်အရေးကြီးတဲ့မိကုံးပါပေါ့နော်ကျွန်တော်တို့တောက်လျှောက်ပြောနေတာရှိတယ်ကျွန်တော်တို့တော်လန်ရေးကပြည်သူကပောက်ဖွာလာတဲ့တော်လန်ရေးပြည်သူသာအဓိကဆိုတဲ့အတိုင်းပေါ့နော်ပြည်သူကနေပြီးတော့အခြေပြုတာပြည်သူအားနဲ့ပဲလှုပ်ဆောင်နေရတယ်တော်လန်ရေးဖြစ်တယ်ပေါ့နော်ဒီတော်လန်ရေးကကိုဖန်ကိုလှုပ်တာတော့မှဒီခီးရောက်နေတယ်ဆိုတဲ့ဥစ္စာဘယ်သူမှငြင်းလို့မရပါဘူးပေါ့နော်ဒါပေမဲ့လည်းနိုင်ငံတကာကနေပြီးတော့တစ်ဖက်တစ်လမ်းကကူညီပေးနိုင်တယ်ဆိုရင်ကျွန်တော်တို့တော်လန်ရေးကဒီထက်အရှိအများကြီးရောက်မယ်ဆိုတဲ့ဥစ္စာလေးလာသူတွေလည်းပြောတယ်ကျွန်တော်တို့ကိုယ်တိုင်လည်းပြောတယ်ပေါ့နော်ဒါကြောင့်နိုင်ငံတကာရဲ့ကူညီပေးနိုင်မှုအတိုင်းအတာကျွန်တော်တို့တော်လန်ရေးအတွက်လည်းအတိုင်းအတာတစ်ခုထိအရေးကြီးတယ်ဆိုတဲ့ဥစ္စာတော့ဥစ္စာပြောလိုပါတယ်ပေါ့နော်ဘယ်လိုလှုပ်ဆောင်ပေးရမလဲဆိုတော့ဥစ္စာကတော့လှုပ်ဆောင်ပေးနိုင်တဲ့ဥစ္စာတွေကတော့အများကြီးလို့ယူဆပါတယ်ဒီလုံခြုံရေးကောင်စီမှာမြန်မာ resolution နဲ့ပတ်သက်ရင်ပဲပေါ့နော်ကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ဒီမြန်မာ resolution ကိုပေါ့နော်ပြီးခဲ့တဲ့2020ဒီဇင်ဘာကဒါတကယ်တမိုင်းဝင်မှာလုံခြုံရေးကောင်စီမှာဒါပထမဆုံးမြန်မာ resolution ကိုချနိုင်ခဲ့တဲ့ဥစ္စာပေါ့နော်ဆိုတော့ဒီ resolution ချနိုင်တဲ့ဥစ္စာကအောင်မြင်မှုတစ်ခုလို့ပြောလို့ရပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလဲပေါ့နော်အောင်မြင်မှုကထိရောက်တော့အောင်မြင်မှုလားထိရောက်တော့အရေးယူမှုလားဆိုတဲ့ဥစ္စာတော့မိကုံးအကြီးထုတ်เสียရှိပါတယ်ပေါ့နော်ဒါကြောင့်အခုလိုမျိုး resolution ချတယ်ကျွန်တော်တို့ပြည်သူတွေအသက်အိုးအိမ်ဆုံးရှုံးနေရတဲ့ဥစ္စာတွေရက်သွားလားဆိုတော့မရက်သွားပါဘူးပိုတော့များလာတဲ့ဥစ္စာမျိုးဖြစ်တဲ့အတွက်ကြောင့်ထိရောက်မှုရှိတဲ့အရေးယူမှုရှိတဲ့ resolution နောက်တစ်ခုတော့ချဖို့လိုနေပါပြီဆိုတဲ့ဥစ္စာလူတိုင်းမငင်းနိုင်ပါဘူးဒါကြောင့်မို့လို့အခုလေပေါ့နော် UK ဥဆောင်ပြီးတော့လုံခြုံရေးကောင်စီမှာဆောင်ရွက်နေတာရှိတယ်ဒါတွေကိုဆက်တိုးဆောင်ရွက်သွားဖို့ပေါ့နော် UN ရဲ့အတိုင်းတာမှာလုံခြုံရေးကောင်စီရှိတယ်ကျွန်တော်တို့ UN Special Envoy ရှိတယ်နောက်ပြီးတော့ UN General Assembly ရှိတယ်ပေါ့ဆိုတော့ဒါတွေကိုအားလုံးဆက်သွားနိုင်ဖို့ဆိုရင်ဒီကုလသမဂ္ဂအနေနဲ့ကြည့်လိုက်ရင်ဒေသတွင်းအဖွဲ့အစည်းရဲ့ယက်တီချက်ကိုအမြဲတမ်းကြည့်လေရှိပါဒါကြောင့်အာဆီယံရဲ့အခမ်းကဏ္ဍကလည်းအရေးကြီးပါတယ်ပေါ့နော်ဒါကြောင့်အာဆီယံကအားလုံးကြားသိတဲ့အတိုင်းပေါ့နော်ဟို5 point consensus ရှိတယ်နောက်ပြီးတော့ ASEAN centrality ရှိတယ်ပေါ့နော်ဒါတွေကိုလည်းပေါ့နော်ကျွန်တော်တို့ဟိုဟိုပေါ့နော်အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့လေးစားပါတယ်သဘောလည်းတူပါတယ်ပေါ့နော်ဒါပေမဲ့တစ်ချိန်တည်းမှာလည်းပေါ့နော်ကျွန်တော်တို့ပြည်သူတွေခံစားနေရတဲ့ဥစ္စာကိုလက်တွေ့ကြတဲ့ကင်တွယ်မှုလက်တွေ့ကြတဲ့အဖြေရအောင်လုပ်ဖို့ဆိုတဲ့ဥစ္စာတွေမှာဒီထက်ပိုပြီးတော့ရှေ့ရအောင်လုပ်ဖို့လိုပါတယ်ပေါ့နော်ဒါကျွန်တော်အဓိက message ပေးလို့တာပါเนาะဒီနိုင်ငံနေအနေနဲ့ကျွန်တော်တို့ပြည်သူတွေရဲ့ခံစားနေရတဲ့ဥစ္စာတွေကိုအထူးအလေးထားနားထောင်ပေးဖို့ ਨੇ တကယ့်ပြည်သူစံသားနဲ့အညီပေါ့เนาะဆောင်ရွက်ပေးဖို့ဆိုတဲ့ဥစ္စာကိုတော့ကျွန်တော်ဟိုမေတ္တာရက်ခံလိုပါတယ်ဒါကြောင့်မို့လို့ရေရှည် တကယ် sustainable solution ရဖို့အတွက်ကိုစဉ်းစားပြီးတော့ဆောင်ရွက်ဖို့လိုတယ်ဆိုတဲ့ဥစ္စာလေပေါ့နော်ကျွန်တော်အိန္ဒိယနိုင်ငံတွေရောကျွန်တော်တို့အာဆီယံဖွဲ့ဝင်နိုင်ငံတွေရောဒေတာရင်းနိုင်ငံတွေရောနိုင်ငံတကာအတိုင်းအဝန်းကိုလည်းပေါ့နော်ဒီနေရာကနေထောက်ပြလိုပါတယ်ခင်ဗျာ
တမန်ကြီးဆိုးဆိုးကပြောသွားတဲ့အထဲမှာပါတယ်ဒီဒေတာရင်းနိုင်ငံတွေရဲ့အခမ်းအကဏ္ဍပေါ့နော်ဆိုတော့ဒီနိုင်ငံတွေရဲ့အခမ်းအကဏ္ဍအရေးပါတယ်လို့ကုလသမဂ္ဂကပို့ပြီးတော့ထိရောက်တဲ့ဆောင်ရွက်မှုတွေမြန်မာပေါ်မှာဖိအားပေးနိုင်ဖို့လို့ပြောဆိုတဲ့နေရာမှာအခုဒီအရေးပါပါတယ်ဆိုတဲ့ဒီဒေတာရင်းနိုင်ငံတွေတရုတ်အပါအဝင်ပေါ့နော်ဒီလိုနိုင်ငံတွေနဲ့ရောတမန်ကြီးတို့အတင်းနဲ့ထိတွေ့ဆက်ဆံပြီးတော့ချိတ်ဆက်ဆောင်ရွက်တာမျိုးတွေရောရှိပါလားဆွေးနွေးစကားပြောတာတွေရှိပါသလားရှင်
ကျွန်တော်ဒီမျက်နှာစာအပိုင်းနဲ့ပြောရရင်ပေါ့နော်ကျွန်တော်တို့ဟိုပွင့်လင်းပြောရင်တရားဝင်ထိတွေ့မှုပိုင်းတော့မရှိပါဘူးဒါပေမဲ့လည်းပေါ့နော်ကျွန်တော်တို့တန်တမန်တွေဖြစ်တဲ့အတွက်ကြောင့်အစည်းအဝေးတွေမှာတော့၎င်းအစည်းအဝေးအခမ်းပောက်ရမှာတော့၎င်းဒီလိုမျိုးဟိုပေါ့နော်ကော်ရီဒေါ်မှာတော့၎င်းဒါကတော့တန်တမန်တွေဖြစ်တဲ့အတွက်ကြောင့်တစ်ခါလေမဖြစ်မနေတွေ့ရတဲ့ဥစ္စာတွေရှိရဲမဖြစ်တန်တမန်ဖြစ်တဲ့အတွက်ကြောင့်ပေါ့နော်လက်ဆွဲနှုတ်ဆက်မိတ်ဆက်စကားပြောရတာလေးတွေရှိတယ်ပေါ့နော်ဒီလိုပုံစံမျိုးတွေနဲ့တော့တွေ့ဆုံနှုတ်ဆက်တစ်ခါလေဘာသာရပ်နဲ့ပတ်သက်ပြီးတော့လည်းပြောဆိုမှုတွေတော့ရှိတယ်လို့တော့အဲ့လိုလေတော့ဖြေချလိုပါတယ်အသေးစိတ်တော့ဖြေဖို့တစ်ခါလေမှာခက်သေးတဲ့အတွက်ကြောင့်အခုလိုမျိုးပေါ့နော်ဒီတန်တမန်ဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးတွေတော့တွေ့ဆုံမှုလေးတွေတော့ရံပါရံကားလို့ရှိတတ်ပါတယ်ဆိုတာလေးတော့ဖြေချလိုပါတယ်ခင်ဗျ
ဟုတ်ကဲ့ပါဆိုတော့ဟိုဒီဟိုစာအထူးကိုယ်စားလှယ်အာကုလမကအတွေ့အမှုချုပ်ကခံထားတဲ့အထူးကိုယ်စားလှယ်ဂျူလီဘီရှော့နဲ့ပတ်သက်လို့ပေါ့နော်သူနဲ့ရောဘလောက်ထိချိတ်ဆက်ဆောင်ရွက်မှုရှိလဲဆိုတာလည်းသိချင်ပါတယ်ဘာကြောင့်လဲဆိုတော့လူတွေတော်တော်များများကမေးခွန်းထုတ်နေတာကသူ့ဧပြီလတည်းကစပြီးတော့ခန့်လိုက်တဲ့အချိန်ကစပြီးတော့သူ့ရှေ့ကတစုံတရာပေါ့နော်ဘလောက်ထိသူတိုးတက်အောင်ဆောင်ရွက်နိုင်တယ်လဲဆိုတာဘယ်သူမှမသိရအောင်တမတ်ကြီးလည်းအစောပိုင်းကတော့ဖော်ပြပါတယ်ဒါ publicly ပေါ့အများကိုတော့သူမပြောဘူးဒါပေမဲ့သူတွေ့တဲ့တဲမှာတရုတ်နိုင်ငံသားဝင်ကြီးလဲပါတယ်နောက်အာဆီယံကခေါင်းဆောင်တွေအာဆီယံတွေးမှုချုပ်အပါအဝင်ပေါ့နော်အာဆီယံနိုင်ငံကခေါင်းဆောင်တွေနေလဲသူတွေ့တယ်မြန်မာအရေးကိုတော့သူကဒီဇိုင်းမတ်မတ်ဟိုတွေးဆုံဆွေးနွေးတာတွေလုပ်တယ်ဆိုတာကလွဲလို့ရှိရင်ကြံ့နဲ့ဟိုလူတွေမျော်လင့်နိုင်တဲ့စကားပေါ့နော်ဘာမှကြားရတာမရှိပါဘူးဆိုတော့သူကရောတန်မတ်ကြီးတို့နဲ့ဟိုထိတွေ့ဆက်ဆံတာရှိပါသလားဘလို့သူနဲ့ဆက်ဆံရလို့ရှိပါလား
တူတူဖြေရတယ်ဆိုရင်တော့ပေါ့နော်ရှိပါတယ်ဟိုကျွန်တော်လဲဒီမှာအများအန်ကိုယ်စလဲတယောက်တာဝန်ယူတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ထိတွေ့မှုရှိပါတယ်ဟိုတွေ့ဆုံမှုလည်းရှိတယ်လို့တော့ကျွန်တော်အကြံပြင်းဖြေလို့ရပါတယ်ပေါ့နော်ကျွန်တော်ခုနပြောလို့တချို့ဥစ္စာတွေက public မှာပဲပြောတဲ့ဥစ္စာတွေကိုကျွန်တော်ပြန်ကိုးကားပြီးပြောလို့ပဲရတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်တခါလေးမှာ bilateral ပြောတဲ့ဥစ္စာတွေမှာဟိုပြန်ပြောလို့ကခက်သေးတဲ့အနေအထားမျိုးရှိတယ်ပေါ့နော်ဒါကြောင့်သူဘလို့ပြောမလဲဆိုတော့ publicly ပြောမယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့စောင့်ဖို့ဟိုလိုပါတယ်ကျွန်တော်မြင်တာတော့ပေါ့နော်ဒါတော့ကျွန်တော်သုံးသပ်ချက်ပါမှားကောင်းလဲမှားနိုင်ပါတယ်အဲဘာလို့လဲဆိုတော့အရင်ပေါ့နော် special envoy နဲ့အရင် special envoy နဲ့ရှိခဲ့တယ်အခုဒီလက်ရှိ special envoy ကတော့သူမီဒီယာနဲ့တော့မဟုတ်ဘူးเนาะသူပြောဆိုမှုတွေမရှိသေးဘူးလို့တော့ကျွန်တော်မှတ်မိတယ်လို့ပေါ့เนาะအဲ့လိုမျိုးတော့ရှိတယ်လို့တော့မှတ်မိပါတယ်ဒါကြောင့်မဟုတ်လို့သူတတိပြုတ်ပြီးတော့အဲသူမြန်မာကိစ္စကိုဂိုင်းတယ်ဆောင်ရဲနေတယ်လို့တော့အကြမ်းပြင်းတော့အဲတုံ့တက်လို့ရမယ်လို့ထင်ပါတယ်ဒါကလည်းပေါ့เนาะသူဘာသာရပ်အပေါ်သူတက်ဆိုင်တဲ့တွေးဆမှုတွေအပေါ်သူ digest လုပ်နေတယ်လို့တော့အဲကျွန်တော်မြင်ပါတယ်သူ့ကိုကြည့်လိုက်တယ်ဆိုရင်ပေါ့เนาะအရင်နိုင်ငံသားရေးဝန်ကြီးဖြစ်တော်ဝင်ထမ်းဆောင်ဘူးတဲ့သူဖြစ်တယ်။နောက်ပြီးတော့သူနိုင်ငံသားရေးဝန်ကြီးကာလမှာလည်းပေါ့နော်တော်တော်လေးကိုပေါ့နော်ဟိုဆောင်ရွက်နိုင်ခဲ့တဲ့ဥစ္စာတွေရှိတယ်အတွက်ကြောင့်ပေါ့နော်။မြန်မာကိစ္စမှာလည်းရွေးတခုရအောင်သူဆောင်ရွက်နိုင်မယ်လို့တော့ကျွန်တော်တော့မြင်ပါတယ်။သုံးလဲသုံးသက်ပါတယ်ပေါ့။တခုပဲကျွန်တော်တို့ကတော့အမြဲတမ်းပြောချင်တဲ့ဥစ္စာပေါ့နော်။ဒီမြန်မာကိစ္စနဲ့ပတ်သက်ရင်နိုင်ငံတကာမှာရောကုလသမဂ္ဂ system မှာရောပေါ့နော် coordinator ဖြစ်ဖို့လိုတယ် coherent ဖြစ်ဖို့လိုတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့တောက်လျှောက်ပြောပါတယ်။ဘာကြောင့်ပြောရလဲဆိုရင်ကုလသမဂ္ဂမှာလည်းသူ့ရဲ့ agency တွေအများကြီးရှိတယ်။သူ့ရဲ့ဘာသာရပ်အလိုက်ကင်တွယ်နေတာလည်းရှိတယ်ပေါ့နော်။ဒါကြောင့်ဘာသာရပ်အလိုက်ကင်တွယ်နေတဲ့ဥစ္စာ agency လိုက်ကင်တွယ်နေတဲ့ဥစ္စာမှာလည်းဒါမြန်မာကိစ္စကိုဆိုရင် coherent ရှိရှိလို့ဖို့လို့တယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်ထောက်ပြအောင်ဒီဖွဲ့ကဒီလိုလုပ်တယ်ဟိုဖွဲ့ကဟိုလိုလုပ်တယ်ဆိုရင်ကျွန်တော်တို့ပြည်သူတွေကြားမှာလဲ confuse ဖြစ်စီရယ်ပေါ့နော်။နောက်ပြည်သူတွေကြားမှာလဲကုလသမဂ္ဂဘောယုံကြည်အားကိုးမှုအားနည်းစီရယ်ပေါ့နော်။ဒါပွင့်လင်းပြောဒီအချိန်မှာမြန်မာပြည်သူတွေအနေနဲ့ကုလသမဂ္ဂဘောမှာမျှော်လင့်ထားတဲ့ဥစ္စာတော်တော်နည်းတယ်လို့တော့ဒါကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ပေါ့နော်ကုလသမဂ္ဂအနေနဲ့လဲပြည်သူတွေက ကုလသမဂ္ဂပေါ်ယုံကြည်မှုပိုအားကောင်းအောင်လုပ်ပြဖို့လိုပါတယ်အဲ့လိုလုပ်ပြတဲ့အခါမှာ coordinate ရှိရှိ coherence ရှိရှိလုပ်ဖို့လိုတယ်ဆိုတဲ့ဥစ္စာလေးတော့ပြောလိုပါတယ်ပေါ့နော
်ဟုတ်ကဲ့ပါသံမက်ကြီးမအားလက်တဲ့ကြားကအခုလိုကျွန်တော်တို့အတွက်တခုတစ်ခန့်အချိန်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျအခုလိုဟိုပဲပေါ့နော်လာရောက်ပြီးတော့တွေ့ဆုံပြီးတော့ကျွန်တော်ဟိုမေးခွန်းနေမေးတဲ့အတွက်ကြောင့်လည်းကျေးဇူးတင်ပါတယ်ဒီလိုမေးတော့မှပဲပေါ့နော်ကျွန်တော်VOA ကနေတဆင့်ပြည်သူလူတွေသိကျင်တဲ့ဥစ္စာလေးတွေကိုလည်းအတိုင်းအတာတစ်ခုထိပြန်ဖြေနိုင်တာဖြစ်တဲ့အတွက်ကြောင့်ကျေးဇူးအထူးတင်ရှိတယ်လို့လည်းပြောလိုပါတယ်ခင်ဗျကျေးဇူးအများကြီးတင်ပါတယ် VOA ကနေတဆင့်ပြည်သူတွေကိုတဆင့်အတန်တွေလွှင့်ပေးနေတာကိုလည်းပေါ့နော်ကြုံတော့ကျေးဇူးတင်ကြအောင်လည်းအဲ့ဒါလေးလည်းဖြည့်ဆွက်ပြောလိုပါတယ်ခင်ဗျဟုတ
်ကဲ့ပါ
ကျေးဇူးအများကြီးတင်ပါတယ်ခင
်ဗျဟုတ်ကဲ့ပါ
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို၄၀ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနှာစင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနှာစင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ Season ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ပတ်စဉ်အစီအစဉ်တွေတင်ဆက်ပါတော့မယ်။မြေကြီးဩဇာနဲ့စပါမယ်။ဆက်လာသိပြီးနောက်ပိုင်းစိုက်ပျိုးရေးဆက်ရုပ်လာချိန်မှာအခုရေရှာကြီးရေရှာလာတဲ့အတွက်ကြောင့်လည်းပို့ပြီးဆိုးလာပါတယ်ပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ကင်းနီပြည်မှာဆိုလို့ရှိရင်စိုက်ပျိုးရေးအများစုကရေမြုပ်သွားတယ်လို့ဝန်စာသိနိုင်တွေလည်းရေထဲပါသွားပါတယ်ဒီကြောင်းတွေကိုကိုမောင်စိုးမင်းကအခုလိုစူးစီးတင်ဆက်ထားပါတယ
်ဒီအနေနဲ့ရန်ကုန်ဝင်ရောက်တိုက်ခတ်ခဲ့တဲ့ယာကီတိုက်ဖုံးမုံတိုင်းအဖျားခတ်တဲ့အနေနဲ့ဒီလစက်တင်ဘာ9ရက်နေ့လောက်ကစပြီးမြမပြည်အနှံ့ချင်းကမပြတ်မိုးအကြီးအကျယ်ယွာသွန်းခဲ့ပါတယ်တစက်တည်းမှာပဲစိုက်ပျိုးမြေအများစုရှိတဲ့အလဲပိုင်းဒေသအပါအဝင်နိုင်ငံရဲ့၅ဘုံတဘုံဟာစိုးစိုးဝါးဝါးရေကြီးရေရှမ်းဖြစ်နေတာသတင်းတွေမှာအလွယ်တကူမြင်တွေ့ကြရပါတယ်တောင်ကုန်းတောင်နှံတွေရှိကြတဲ့တိုင်းရင်းသားဒေသတွေမှာလည်းအခုတခါမှာတော့ရုတ်တရက်တောင်ကျရေတွေထိုးစင်လာပြီးရေကြီးလာတဲ့အတွက်အသက်အိုးအိမ်တွေဆုံးရှုံးခဲ့ကြရပါတယ်အဲ့ဒီအထက်မှာမှပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသအခေါ်ကင်းနီပြည်မှာဆိုရင်ရှီပြည်သားစိုက်ခင်းတွေရေမြုပ်ပျက်စီးကုန်ကြသလိုဝမ်းစာတူလောင်ထားတဲ့သီးနှံတွေလည်းရေထဲပါကုန်ပါတယ်။ဒါနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာရေဘေးကူညီရေးတွေလှုပ်ဆောင်ပေးနေတဲ့ကျေးလက်မြေပရဟိတအဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကသူမြင်တွေ့ကြုံတွေ့နေရတာတွေကိုအခုလိုပြောပါတယ်
အတိကကဒီအထက်ကနေပြီးတော့ရေစီးစင်းလိုက်တော့ဒီမိုးပြဲဆယ်ကိုရေရီရဆိုရောက်တယ်မိုးပြဲအဲ့ဒီဟာကိုဖောက်ချလိုက်တော့ကရင်နီပြည်တပိနယ်လုံးကိုကြီးသွားတာပေါ့အဲ့လိုဖြစ်သွားပါကရင်နီပြည်နယ်ရဲ့လောလောဆယ်ရေမြုပ်သွားတာဒီမော့ဆိုမြို့နယ်နောက်ပြီးတော့နမ်မခုတ်မြို့နယ်တွေပါတယ်ဟိုနေ့ကကျွန်တော်တို့သွားလူတဲ့နေရာဆိုလိုင်းကော်နဲ့သူကတအားကတ်သွားပြီပေါ့နော်လိုင်းကော်အချိန်မှကိုရောက်သွားပြီအချိန်မှ10မိနစ်လောက်ထမောင်းလိုက်ရင်လိုင်းကော်မြို့ပေါ်ရောက်ပါနော်သူတို့ကများသောအားဖြင့်တော့အလုံးဒီရေအောက်ကိုရောက်သွားတော့စပါးကင်းနေပေါ့နော်ဒီဘက်ဒီမှာဆိုရင်သူကအချို့နေရာတွေမှာဆိုရင်သူက300တိဆိုင်တယ်ပေါ့အခုချိန်ဆိုလို့ရှိရင်တချို့ကပြောင်းမှုကလည်းရှိတယ်နောက်တစ်ခုကဒီခရမ်းဒီတို့မုံငင်းတို့သူကငရုတ်တီစိန်တို့အလုံးအစုံဆိုင်တယ်ပေါ့ဒီရင်တီးနှံဆုံးဆိုင်ပြေးရောက်တယ်ပေါ့နာနေရောစပါးတွေကအကုန်လုံးကအရင်ရှိပြီးသားလူကလည်းလုံးဝကိုတည့်ချိန်မရှိလိုက်ဘူးရေကြီးတာအကုန်လုံးရေနဲ့မျောပါသွားတာတွေရှိရပေါ့နော်အထက်ကလက်ရှိဆိုလို့ရှိရင်ဒီပင်လယ်ပင်လို့ဖြစ်သွားတဲ့အတွက်စိုက်ပျိုးရေးနဲ့ပတ်သက်လာမမစိုက်ပျိုးလို့စားလို့မရဘူးမရတဲ့အပြင်လူတောင်မှပဲမသေးအောင်ဒါလူပြီးတော့ပြေးနေရတဲ့အချိန်ပေါ့နော်ချို့ရွာရင်မှဆိုလို့ရှိရင်ရေကတဖြည်းဖြည်းကြီးရင်းနဲ့ကိုသွားတက်လာပေါ့နော်ခဏတာ မှာဥမာတထအိမ်ကြီးမြုပ်ကုန်တယ်နောက်ခဏလေးတော့မှာပဲနထအိမ်ကြီးကဒီသူ့ခေါင်းမူနာအထည်ရောက်ကုန်တယ်အဲ့လိုတွေဖြစ်ကုန်တော့တချို့ရွာသူရွာသားတွေလည်းသူတို့လည်းပေးလွတ်ရအောင်ချွေပြောင်းကြရတာရှိရယ်စိုက်ပျိုးရေးတဲ့မှာမွေးမြူရေးတွေပါထိခိုက်တာငါးကနေဆိုအလုံးကြီးအောက်ပိုင်းရောက်ကုန်တော့သူတို့မှာချွေနဲ့ယူပြီးတော့ဒီစိုက်ပျိုးရေးတို့မွေးမြူရေးတို့လောက်တာအခုလိုကြီးကြီးလိုက်တော့ဘာတစ်ခုမှသူတို့မှာမကြံတော့ဘူးပေါ့နော်အဲ့လိုလူတွေလည်းအများကြီးရှိပါတယ်ပေါ့
ဒါပြင်အဲ့ဒီဒေသမှာ KNY ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေတာရောလမ်းပန်းဆက်သွယ်ရေးမကောင်းတာရောကြောင့်ကုညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်ဖို့ကလည်းမလွယ်ကူပါဘူးမြေပြန့်ကနေစွန့်စားပြီးတွားရောက်တဲ့ပရဟိတအဖွဲ့တချို့ကိုလည်းလမ်းမှာဂိတ်ချထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကခွင့်မပြုဘူးလို့သိရပါတယ်ဒါကြောင့်မြမပြည်အလဲပိုင်းမှာပရိဒအဖွဲ့မျိုးစုံတွားလို့ရသလောက်အကူအညီပေးကြတာတွေကိုအင်တာနက်လူမှုကွန်ရက်မှာအလွယ်တကူတွေ့မြင်ကြပြီးမဲ့ KNY ပြည်မှာတော့ရေးပေးကယ်ဆယ်ရေးကူညီရေးလှုပ်ဆောင်ပေးနေတဲ့အဖွဲ့တွေဟာတော်တော်ကိုနေပါလွန်ပါတယ်။ KNY ပြည်မှာရှိတဲ့ဒေသကာကွယ်ရေးအဖွဲ့ဝင်တွေကတော့ရေးပေးကယ်ဆယ်ရေးကူညီရေးတွေကိုလှုပ်ဆောင်ပေးနေတာတွေ့ရတယ်လို့ကျေးလက်မြေပရိဒအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကပဲအခုလိုပြောပါတယ်
ဒါကတော့ကျွန်တော်တို့ဒီဘက်ပြည်နယ်မှာရှိတဲ့လူတွေအားပြန်ပြီးတော့အခုလက်တလောမှာကူညီနေတာတွေတွေ့ရတယ်ပေါ့နော်မြန်မာပြည်အလဲပိုင်းနဲ့သူတို့ဒေသရင်းနဲ့မတူဘူးလို့ဆိုဒီပြည်သူတွေကိုကူညီဖို့အတွက်ကားတွေပိုင်းနဲ့အဲ့လိုလာတဲ့အခါမှာဒီစစ်တပ်ကိတ်တွေကနေပြန်ပြီးတော့ဟိုသူတို့ပြေးမဝင်ဘူးပေါ့နော်နောက်ကိုပြန်ခိုင်းတယ်ပေါ့အဲ့လိုတွေလည်းရှိနေတယ်ကီအန်ဒီပြည်နယ်ကကြတော့ဘယ်လိုဖြစ်လဲဆိုတော့အခုကီအန်ဒီပြည်နယ်ရေကြီးမှုကိုအဓိကပြန်ပြီးတော့ကူညီပေးနေတဲ့လူတွေကတော့ပို့နေတဲ့ရဲမေရဲဘော်ထောက်ဖို့အဲဒီလိုလူတွေကလည်းအများကြီးဥဆောင်ပြီးတော့လှုပ်ပေးနေတာတွေရှိရပေါ့နော်
အခုရေကြီးနေတာတွေဟာအရင်ကဖြစ်တောင်ဖြစ်ခဲအညာဒေသနဲ့ပဲခူးတိုင်းအရှိတ်ချံရန်ကုန်တိုင်းကရင်နဲ့မွန်ပြည်နယ်ဒေသတချို့မှာဖြစ်ပြီးစိုက်ပျိုးကင်းတွေအားလုံးရေမြုပ်ကုန်ပြီးတချို့ဒေသတွေကရေကျတဲ့အချိန်တွေမှာဆိုရင်လဲရေစီးနဲ့အတူမျောလာတဲ့သဲတွေရွှန့်တွေဟာလယ်ရေရာတွေအပေါ်ကိုဒူးတဲ့ကြီးကြီးမားမားဖုံးလွှမ်းသွားပါတယ်ဒါကြောင့်ပြန်လဲစိုက်ပျိုးဖို့ပြန်လဲထူထောင်ဖို့အတွက်ကတော့အချိန်တော်ကြာကြီးလှုပ်ဆောင်ရအောင်မှာဖြစ်ပါတယ်အခုယာဂီတိုင်ဖုံမုံတိုင်းကြောင့်အိနီချင်းထိုင်းနိုင်ငံမှာလည်းရေကြီးရေရှမ်းစိုးစိုးဝါးဝါးခံစားရပြီးမဲ့ထိုင်းဆိုရကသူ့ပြည်သူတွေကိုရဟတ်ရင်တွေအသုံးပြုပြီးကိုကြီးကယ်ဆယ်ရေးတွေအများဆုံးလှုပ်ဆောင်ခဲ့ပါတယ်မြန်မာနိုင်ငံမှာတော့ KNP အညာဒေသနဲ့ပဲခူးတိုင်းအရှိတ်ဘက်ချမ်းတို့မှာစိုက်ပျိုးကင်းတွေဟာမြစ်ပြင်ကျယ်ကြီးလိုဖြစ်ကုန်တဲ့အတွက်ဒေသခံတွေကအနီးအနားကတစ်ပင်တွေပေါ်အိမ်ခေါင်မိုးတွေပေါ်မှာကဲသူကူသူတွေကိုစောင့်မျှော်နေကြရပါတယ်နိုင်ငံတကာမှာတော့အဲ့ဒီလိုအခြေအနေတွေကြုံတွေ့နေရတဲ့ရေဘေးဒုက္ခသည်တွေကိုရဟတ်ရင်နဲ့အမြန်ဆုံးကယ်ဆယ်ကူညီကြပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့အခုလိုရေဘေးကိုစစ်ကောင်စီကရဟတ်ရင်တွေကိုအသုံးပြုကယ်ဆယ်တာမရှိပါဘူးဒါပေမဲ့လည်းစစ်ကောင်စီကပြည်တွင်းစစ်မှားရဟတ်ရင်တွေကိုအသုံးပြုပြီးအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေလို့ကလေးတငယ်တွေပါတေဆုံးကုန်ကြရပါတယ်အနာသိစစ်ကောင်းဆောင်မင်းအောင်လှိုင်ကတော့ဒီလစက်တင်ဘာလ18ရက်နေ့ကတိုင်းပြည်ရေကြီးနေတဲ့အချိန်မှာပကံဖျားဖူးသွားပြီးရဟရင်နဲ့ပြန်လာအပေါ်ကနေကြီးရှုတဲ့အခါမှာတော့အခုတခါရေကြီးတာဟာအဆိုးဝါးဆုံးဖြစ်ကြောင်းပြင်မနာမြို့နယ်မဟာပြူဟာသာသနာဗိမာန်ရေဘေးကယ်ဆယ်ရေးစခန်းမှာဝန်ခံပြောဆိုခဲ့ပါတယ်ဒါအပြင်စိုက်ပျိုးမြေတွေပျက်စီးသွားတာကိုအ мян ပြင်ဆင်ပြီးနွေစပားအ мян ဆုံးစိုက်ပျိုးနိုင်အောင်နဲ့မိုးစပားအတွက်ဆဲရီတွေအလုံးလောက်ရှိကြောင်းပြောသွားပါတယ်ဒါပေမဲ့လည်းလက်တလောမှာစိုက်ပျိုးမြေတွင်သာမကကြေးရွာတွေပါပျက်စီးကုန်တဲ့အတွက်ဒေသခံတောင်သူလယ်သမားတွေဟာအယားအယာဆုံးရှုံးကုန်ကြပါတယ်အဲ့ဒီလိုရွာပြက်အိမ်ပြက်စိုက်ပျိုးကင်းတွေပျက်စီးကြတဲ့ကျေးလက်တောင်သူလယ်သမားတွေကိုမကြားခင်မှာသံကောင်းစင်းကောက်တော့မှာဖြစ်တဲ့အတွက်မိမိအိမ်မိမိဒေသကိုအ мян ပြန်ကြဖို့လဲသူကသက်ဆိုင်ရာအဖွဲ့အစည်းတွေကိုလူသိရှင်ကြားညွှန်ကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိုပြည်ပကဝင်ရောက်ဆွတ်ဖက်နေတယ်လို့အရင်ကအများရန်ဆွဆွဲပြောဆိုနေပေမဲ့အခုတခါကျတော့ရေဘေးကယ်ဆယ်ရေးအတွက်ပြည်ပအကူအညီတွေတောင်းခံလိုက်ပါတယ်မြန်မာနိုင်ငံရေဘေးအတွက်ဗြိတိန်နိုင်ငံကနေအခုတခါဒေါ်လာ 1.8 သန်းအပါအဝင်ပြီးခဲ့တဲ့ဇွန်လကစလို့ဒေါ်လာ 2.5 သန်းအကူအညီပေးထားကြောင်းရန်ကုန်မြို့ရှိဗြိတိန်တန်ရုံး Facebook လူမှုကွန်ရက်မှာကြေညာထားပါတယ် တချိန်တည်းမှာပဲအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကလည်းမြန်မာနိုင်ငံကိုအကူအညီပေးမယ်လို့ရန်ကုန်မြို့ရှိအမေရိကန်တန်ယုံကနေကြေညာထားပါတယ်။ဒါ့အပြင်ရန်ကုန်ရှိအမေရိကန်တန်ယုံကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ online dashboard မိတ်ဆက်ပေးထားပါတယ်။အဲဒီကနေတဆင့်အချက်လက်တွေကိုရယူနိုင်ပြီးစားနပ်ရိက္ခာဖူလုံရေးနဲ့ရာသီဥတုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်အောင်အထောက်အကူပြုထားပါတယ်။အဲတဆက်ထဲမှာပဲ EU ဥရောပသမဂ္ဂကမြန်မာနိုင်ငံရေဘေးအတွက်လူသားချင်းစာနာမှုအကူအညီဖြင့်ယူရိုငွေ 1.2 တန်းထောက်ပံ့မယ်လို့ကြေညာလိုက်ပါတယ်။ EU အနေနဲ့ယာဂီမုန်တိုင်းတန်ခံရတဲ့တခြားနိုင်ငံတွေကိုလည်းထောက်ပံ့မှာဖြစ်ပေမဲ့မြန်မာနိုင်ငံကအများဆုံးရရှိမှာဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂစာနယ်ဧကအစီအစဉ် WFP ကလည်းအကူအညီတွေပေးဖို့ပြင်ဆင်နေပါတယ်။အိန္ဒိယကလည်းမကြာခင်ကအကူအညီတချို့လာပေးခဲ့ပါတယ်။မြန်မာနိုင်ငံမှာအခုလိုရေကြီးရေရှမ်းဖြစ်လို့စိုက်ပျိုးမြေဧကတသန်းနီးပါးလောက်ပျက်စီးပြီးကျွဲနွားတသိန်းကျော်သေဆုံးကုန်တယ်လို့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီကထုတ်ပြန်ထားပါတယ်။ဒါအပြင်သေဆုံးသူပေါင်းကပထမပိုင်းက300ဝန်းကျင်ရှိပြီးပျောက်ဆုံးသူတွေလည်းရာခိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းနေပေမဲ့အဲ့ဒီတည်းမကများနိုင်တယ်လို့အခုအခါမှာပြောကြားလာပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာရေဘေးကြောင့်ဒုက္ခရောက်နေသူ6,300ကျော်ရှိပြီးအရေးပေါ်အကူအညီတွေလိုအပ်နေလို့နိုင်ငံတကာကအကူအညီပေးဖို့ပန်ကြားထားပါတယ်ခင်ဗျာ
။ဥက္ကမဆုံးမင်းရဲ့ရေကြီးဩဇာအစီအစဉ်ဖြစ်ပါတယ်။အမေရိကန်နိုင်ငံရေးကိုမကြည့်မီယူကရိန်းမြန်မာနိုင်ငံရှင်ချက်အခြေအနေတွေကိုကြည့်ကြအောင်ပါမြန်မာနိုင်ငံရဲ့ပြောင်းလဲမှုအပေါ်မှာသတင်းစာမဂ္ဂဇင်းတွေမှာရေးဆွဲခဲ့တဲ့ကာတွန်းဆရာမမောင်ဖောင်ဒေယာ2021ခုနှစ်အာဏာသိမ်းမှုအပြီးမှာမြန်မာနိုင်ငံအမေရိကန်ကိုခိုလုံခွင့်အနေနဲ့ရောက်ရှိလာပါတယ်ခုလက်နိုင်ငံရေးကာတွန်းတွေကိုဆက်ပြီးရေးဆွဲနေပါတယ်သူကာတွန်းတွေကနေအခြေအနေတွေကိုနိုင်ရှင်ကြည့်ရှုလို့ရနိုင်ပါသလားဟောင်းစာကတင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်လက်ရှိပေါ်ကာတွန်းကြီးရေးဖြစ်ပါတယ်လက်ရှိတော့ကျွန်တော် DVB English version DVB new English new မှာကျွန်တော်ကာတွန်းကြီးတပတ်တပုံရေးဖြစ်နေပါတယ်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကာတွန်းကြီးရေးဖြစ်နေပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲပေါ်မှာရုပ်ပြောင်ကာတွန်းနဲ့ပုံဖော်ပေးနေတဲ့ကာတွန်းဆရာမမောင်ဖောင်တိန်ပဲဖြစ်ပါတယ်မမောင်ဖောင်တိန်ဟာမြန်မာနိုင်ငံကသတင်းစာမဂ္ဂဇင်းတွေမှာပါနိုင်ငံရေးနဲ့ပတ်သက်တဲ့ရုပ်ပြောင်ကာတွန်းတွေနဲ့ဝေဖန်ရေးသားသူတူလည်းဖြစ်ပါတယ်ခေတ်အဆက်ဆက်ကနိုင်ငံရေးရုပ်ပြောင်ကာတွန်းရေးဆွဲရာကနေ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းမှုအပြီးမှာအမေရိကန်နိုင်ငံကိုကိုလုံကွင်းနဲ့ရောက်ရှိလာခဲ့တာပါသူရေးဆွဲခဲ့တဲ့နိုင်ငံရေးရုပ်ပြောင်ကာတွန်းတွေနဲ့ပတ်သက်ပြီးတော့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေကာတွန်းဆရာမမောင်ဖောင်တိန်နဲ့တွားရောက်မေးမြန်းထားပါတယ်
ဟိုကျွန်တော်တိနားလဲသလောက်ပြောရရင်ကဘာပေါ်မှာပေါ့နော်ကဘာပေါ်မှာဒီနယ်နမိတ်စီးတွေဘာသာစကားတွေစာပေတွေကိုကြော်လွားနိုင်တဲ့ဥစ္စာဂီတရယ်ပကြီးရယ်ကာတွန်းရယ်လို့ဒါကျွန်တော်တိထားတဲ့အတိပေါ့နော်တခြားလည်းရှိနိုင်တယ်အဲ့မှာကျွန်တော်ကာတွန်းတွေကိုငယ်ငယ်တွေကရေးလာတဲ့အခြေအနေမှာခုနပြောသလိုပေါ့ဘာသာမတူတဲ့လူတွေလူမျိုးမတူတဲ့လူတွေကြားထဲမှာပါဒီကောင်ဆိုရင်ပြောရရင်စပီးကြပြဒီတည်င်းစာသားတွေကအခက်ခဲရှိနေပြီမြေကာတွန်းအကြီးနဲ့ဂီတအဲ့လောက်ကြော်လွားနိုင်တယ်ဆိုတော့တတိသားမိတဲ့နောက်ပိုင်းမှာကျွန်တော်လူထုကြားထဲမှာပေါ့နော်အာတည်င်းစာတစ်စောင်ကိုဖတ်ကြည့်မယ်ဆိုရင်တည်င်းนี่အများကြီးပါတဲ့အထဲမှာတကယ်တည်င်းစာရဲ့အထဲမှာပါတဲ့ကာတွန်းခွက်လေးတွေကိုရှားပြီးတော့ဖတ်တဲ့သတင်းစာတစ်စောင်လုံးမှာကာတွန်းတွေပါရွေးပြီးတော့ရှားဖတ်တဲ့လူတွေအမြောက်အများရှိတာကိုလည်းကျွန်တော်သတိထားမိလာကာတွန်းရေးပြီးတဲ့နောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ကာတွန်းတွေကဟိုကျွန်တော်ကာလာခစ်ကာလာတစ်ခုမှာသတင်းတွေကိုပြန်ပြီးတော့ဘယ်လိုခေါ်လဲ highlight လွယ်လွယ်ကူကူအချိန်တိုတိုအတွင်းနဲ့စာရီးအများကြီးဖတ်စရာမလိုဘဲနဲ့ပေါ့နော်ဟိုဒီစာဖတ်တဲ့ဒီတဲ့နေဟိုနေပါလေဖတ်နေတဲ့လူတွေစီကိုအချိန်ဟိုအချိန်တိုတိုအတွင်းမှာတိတိယောယောပို့နိုင်တဲ့ဥစ္စာပေါ့နော်နောက်ပြီးတော့ကလေးလူကြီးမကြီးပေါ့ခုနပြောလို့ပြောသလိုပဲဘာသာလူမျိုးဘာမဆိုမြည်သူမဆိုနားလဲနိုင်တဲ့ဒီအမှုပညာပစ္စည်းပေါ့နော်အဲ့လိုပဲထင်ပါတယ်ခင်ဗျာအဲ့ဒါကြောင့်အဲလူထုကြမှာကျွန်တော်တို့ဆိုကျွန်တော်သိသလားဆိုကာတွန်းက ဆက်ရှိရာစုလောက်ခရေကဒီကဘာမှာပေါ်လာတဲ့ဘောနောပုံနဲ့ကတော့အနေနဲ့ပေါ်လာတဲ့ချက်ချင်းနေအထိကျွန်တော်တို့နီးပညာတွေအမျိုးမျိုးပြောင်းလဲသွားပေမဲ့ကတော့ဒီကကြီးစည်းထဲမှာဒီရှိနေတာဟိုလည်းခင်ဗျားတို့လည်းသိမှာပေါ့နော်ဒါမျိုးအားလုံးကြောင့်မို့ဒီကတော့ကျွန်တော်လူလူကြားထဲမှာအခုချိန်ထိဒါကျွန်တော်ခုတွေ့ပုံစံမျိုးပြောပြတာပါ အညီပွားစားချင်းလည်းရှိမှာပေါ့နော်။ဟိုကျွန်တော်ကတော့ရေခဲ့တဲ့တက်တန်းတို့ပြန်ကြည့်လိုက်လို့ရှိရင်တော့ကျွန်တော်ဘက်တစ်ဖက်မှာတော့ရရပြီးတော့ရေခဲ့တဲ့ကတ်တုန်းဆရာတယောက်တော့မဟုတ်ဘူးလို့ကိုကိုတော့ထင်တယ်ပေါ့နော်။ဒါပေမဲ့ရခဲ့တဲ့ဘက်ကလည်းကျွန်တော်တွေ့ကတော့ဒါအဖိနှိမ့်ခံနေပဲဒီဟိုကျွန်တော်တို့ပြောရရင်ဒါခံစားနေရတဲ့သူတွေဘက်ကတော့တမားဘက်က ရခဲ့တဲ့ကတ်တုံးမျိုးတွေပဲရေးခဲ့ပါတယ်ကျွန်တော်စိတ်ထဲတော့အဲ့လိုပဲထင်တယ်ဘောနော်ကျွန်တော်ညာဆုံးကြိုးစားပြီးကျွန်တော်ဘက်တစ်ခုကိုရရင်တော့အဓိကကတော့ဗျာလူတုကျွန်တော်တို့တချိန်ကတော့ကျွန်တော်ပြည်တွင်းမှာကတ်တုံးရေးခဲ့တဲ့အချိန်ဆိုတော့ကျွန်တော်တို့မြန်မာလူတုဘက်ကရခဲ့တဲ့ဘက်ပဲရှိပါတယ်ကျွန်တော်စစ်တပ်ဘက်ရယ်ပါတီဘက်ရယ်အဆွဲမရှိပါဘူး ကျွန်တော်အစွဲရတော့လူတူပဲမှာပဲရှိပါတယ်ကျွန်တော်ကတ်တုံးဆရာတယောက်ကတ်တုံးရေးသူတယောက်အနေနဲ့ပြောရရင်တော့ကျွန်တော်ကတ်တုံးရဲ့အခြေခံကတော့ကျွန်တော်တို့ကတ်တုံးဖတ်တဲ့သူတွေကိုပျော်ရွှင်စေချင်တဲ့ဆန္ဒနဲ့လေးနဲ့ရေးကြတာများပါတယ်ကျွန်တော်တို့ဒီကာလမှာတော့ကျွန်တော်တို့ကတ်တုံးတွေဟာခက်တံမှုတွေ ဒေါသတွေပါကောင်းပါနေလားလိမ့်မယ်ဗျဒါပေမဲ့တစ်ချိန်မှာပျော်ရှင်စရာကတ်တုံးလေးတွေပြန်ဖတ်နိုင်ဖို့အတွက်ညှော်လင့်ပါတယ်ပြန်လဲဖတ်နိုင်ကြမယ်လို့အဒီလိုပျော်ရှင်စရာကတ်တုံးလေးတွေပြန်လဲဖတ်နိုင်ကြမယ်လို့ကျွန်တော်လည်းယုံကြည်ပါတယ်အဲ့ကတ်တုံးလေးတွေကိုလည်းဖန်ပြီးပေးချင်ပါသေးတယ်ခင်ဗျာ
နိုင်ငံကျော်ကတ်တုံးဆရာမောင်မောင်ဖောင်တန်ရဲ့နိုင်ငံရေးကလောင်ရဲ့အကြောင်းပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
VOA အမေရိကန်အသံရဲ့သတင်းမှန်သတင်းမြန်တွေကိုတယ်လီဂရမ်လူမှုကွန်ရက်စာမျက်နှာမှာလည်း view telegram
စာမျက်နှာလိပ်စာ.bamis.view.news.ma.join လို့ပြီးထိတ်ဆက်ရယူပါခင်ဗျာ။ဆက်လက်ပြီးကမ္ဘာတော်ခီးမသွားမီမှာအမေရိကန်နိုင်ငံရေးကိုကြည့်ကြအောင်ပါ။နိုဝင်ဘာ9ရက်မှာကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်းခင်မှာသမ္မတလောင်းတွေတစ်ဖက်နဲ့တစ်ဖက်အပြင်းထန်ပုတ်ခတ်မပြောကြားကြဘူး။အဓိကပါတီကြီးနေ့ကလွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ကြပါတယ်။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုဒုတိယကြိမ်လှုပ်ကြံတပ်ဖြတ်မှုအပြီးမှာအမေရိကန်လွှတ်တော်မတ်တွေကအခုလိုတိုက်တွန်းလိုက်တာပါ။ VOA သတင်းတော့အရက်အဘတ်ဆာဒီရဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ်။Republican
သမ္မတလောင်းဒေါ်နယ်ထရမ့်ဒုတိယကြိမ်လှုပ်ကြံခံရပြီးနောက်မဲဆွယ်စည်းရုံးရေးခီးစဉ်တွေပြန်ထွက်နေပါပြီ။သူလှုပ်ကြံခံရတာ သမရဂျိုးဘိုင်ဒန်နဲ့ဒုသမရကမ်လာဟဲရစ်တို့ရဲ့တွေ့ဆုံမှုတွေကြောင်းဖြစ်တဲ့ဆိုပြီးတော့လေအကြောင်းပြောချက်ခံခံလုံလုံမရှိပဲပြောဆိုနေတာပါအင်ပီရိုကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီမိုကရက်သမရလောင်းကမ်လာဟဲရစ်ကအခုလိုလှုပ်ချက်မှုနဲ့ပတ်သက်လို့အလွန်စိတ်မကောင်းကြောင်းနဲ့နိုင်ငံရေးအကြမ်းဖက်မှုတွေကိုလည်းပြစ်တင်ရှုတ်ချကြောင်းဖော်ပြထားပါတယ်ရွေးကောက်ပွဲကာလအတွင်းအ တခဲနဲ့အတည်ပြုနိုင်ခဲ့ပါတယ
် The bill is passed and without objection the motion to reconsider is laid on the table
Pennsylvania ပြည်နယ်ကလုံခြုံမှုကြောင့် Trump နေရွက်ကြီးစံထိမှန်သွားတာနဲ့ပတ်သက်လို့လုံခြုံရေးအဖွဲ့ရဲ့အားနည်းချက်ဖြစ်ကြောင်း Secret Service တာဝန်ရှိသူတွေကဝန်ခံပါတယ်ခုအခါမှာလုံခြုံမှုနဲ့ပတ်သက်လို့ရောဘာကြောင့်နိုင်ငံရေးကြံဖတ်မှုတွေဖြစ်ပွားလဲဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ပါတီနေအလုံးကခေါင်းဆောင်တွေကတနင်္ဂနွေနေ့ရုံးကပြောပါတယ်
There's something has happened to us
တခုခုကြောင့်အခုလိုရိုက်ခတ်ခံရတာပါတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ငင်းကုန်ပြောဆိုနေကြတာတွေကိုပြန်ကြည့်မယ်ဆိုရင်ပ ြောတာတခြားအဓိပ္ပာယ်ဖွင့်ဆိုပုံကတခြားဖြစ်နေတတ်ပါတယ်။ဒါကြောင့်အပြောအဆိုတွေဆင်ခြင်ရပါမယ်။
There's a big difference between having
ချိကဝဲကလာအတွင်းထုံးစံအတိုင်းပြင်းပြထန်ထန်ညှင်းခုန်ပြောဆိုရမှာတချို့အနေအထားတွေကမတူပါဘူး။ Republican ပဲဖြစ်ဖြစ် Democrat ပဲဖြစ်ဖြစ်ကိုပြောချင်ရပြောအကြမ်းဖက်မှုလုံဆော်တာတဲ့နိုင်ငံရေးအကြမ်းဖက်မှုတွေကိုချုံချရမှာဖြစ်ပြီးအမေရိကန်လူမှုအတိုင်းအဝိုင်းအတွင်းမှာဒါတွေကိုနေရာပေးလို့မရပါဘူး
။အခုရက်ပိုင်းအတွင်း Republican သမ္မတလောင်း Trump မှာ Ohio ပြည်နယ် Springfield မြို့မှာနေထိုင်နေ Haiti နိုင်ငံကရွှေပြောင်းချိန်ချလာသူတွေဖြစ်တဲ့ Haitian တွေဟာဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်တွေကိုတတ်စားရဲဆိုပြီးတော့ဆက်လက်ပြောဆိုနေပါတယ်။ Republican တွေဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးနဲ့မြို့အုပ်ချုပ်ရေးအကြီးအကဲကတော့ Trump ဆွဆွဲတာတွေမဟုတ်ဘူးဆိုပြီးညှင်းဆိုပါတယ်။Springfield မြို့ကန် Haitian တွေကတော့စိုးရိမ်နေကြရတာပ
ါ Since we are Haitian
ဒီမီဒီယာတွေမှာဖော်ပြနေတာကြောင့်ကျွန်တော်တို့ Haitian တွေကြောက်နေကြပါတယ်ကျွန်တော်တို့ကဘဝတိုးတက်ရာလမ်းကြောင်းကိုလာရှာကြတာပါ
The guy trend
လူတယောက်ကကျွန်တော်ကိုကြည့်ပြီးတော့ရိုင်းဆိုင်ဆိုင်ဆဲပါတယ်ပြီးတော့ဓာတ်ထုတ်ပြတယ်လို့လဲနောက်တဦးကပြောသွားတာပါအပြောဆိုတွေစင်ကျင်ကြဖို့တိုက်တွန်းမှုတွေရှိနေတဲ့ကြားမှာပဲကိုယ်စလဲလောင်းတွေကတော့အရင်အတိုင်းဆက်လက်မဲဆွယ်စည်းရုံးနေကြစဲပ
ါ Kamala Harris is
Kamala Harris သာအရွေးခံရရင်တော့ American အိမ်မက်တွေကိုသူကအဆုံးသတ်မှာပါတမနာဖြစ်တဲ့သူမဟုတ်ပါဘူးနိုင်ငံချင်းပေမဲ့လည်းပြောရမယ်ဆိုရင်သူကတမနာကိုမဖြစ်ထိုက်သူပ
ါ We got folks running as Republicans
ဒီနေ့အုပ်ချုပ်ရေးမှူးအဖြစ်ဝင်အရွေးခံတဲ့ Republican တွေကနာဇီလေကျွေးကြော်ပြီးဂုံယူနေကြပါတယ်ကျွန်တော်တို့လူတွေနဲ့မတူဘူးဆိုတာကိုမသိကြအောင်စောင်းနေကြမလို့ပါဘူ
းနိုဝင်ဘာ9ရက်မတိုင်ခင်အချို့ပြည်နယ်တွေမှာကြိုတင်မဲတွေပြင်းနေကြပါပြီခင
်အခုတော့ကဘာတော်ခီးသွားကြအောင်ပါအာနာရှင်သက်ဆိုးရှီအောင်ကဘာလက်ခီးသွားတွေကမချန်ကြောက်လန့်အောင်လုပ်ပြီးအယ်ဘေးဒီးယားနိုင်ငံမှာထိတ်ချုပ်ခဲ့တာကိုမမေ့ကြဖို့ပြတိုက်ဖွင့်ပြသထားပါတယ်နိုင်ငံခြားဧည့်သည်တွေဘလို့ထောက်လန်းခံခဲ့ရလဲဆိုတာပြသထားတဲ့ခီးသောပြတိုက်ကိုမဆုမြတ်မုံကခေါ်သွားမှာပ
ါဘောကန်ကျွန်းဆွေနောက်ဖက်မှာတည်ရှိတဲ့အယ်ဘေးနီးယားနိုင်ငံဟာအခုလက်ရှိပါတီဆောင်ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံဖြစ်မလာခင်1954ခုနှစ်ကနေ1985ခုနှစ်အထိကွန်မြူနစ်အာဏာရှင်အန်ဖဲဟော်ဂျာရဲ့အုပ်ချုပ်မှုကိုခံခဲ့ရပါတယ်။အာဏာရှင်လက်ထက်တုန်းကအယ်ဘေးနီးယားပြည်သူတွေဒါမှမဟုတ်ကမ္ဘာလှည့်ခီးသွားဧည့်သည်တွေကိုပါစောင့်ကြည့်ထောက်လှမ်းခဲ့တယ်ဆိုတာကိုအမှတ်ရနိုင်စေဖို့အတွက်ဒူရက်စ်မြို့မှာပြတိုက်တစ်ခုဖွင့်လှစ်ပြသထားပါတယ်။ဆလိပ်ပြခွက်ထဲအတံဖန်းဆက်ထည့်ထားတာမျိုးကစပြီးနိုင်ငံတော်ဝန်နိုင်ငံသားတဲ့ဧည့်သည်တွေတဲခိုနိုင်တဲ့ဟိုတယ်၁၈ခုမှထောက်လှမ်းရေးတွေကဇပွဲရိုးတွေဇပင်းညက်သူတွေလိုဟန်ဆောင်ပြီးတော့ထောက်လှမ်းခဲ့ပုံတွေကိုပြသထားပါတယ်။နိုင်ငံသားကအချိန်မရွေးတိုက်ခိုက်နိုင်တဲ့ဆိုပြီးဘုံခိုခြင်းတွေလှုပ်ထားရတာကိုလည်းနောက်မျိုးဆက်တွေတိနိုင်အောင်ဘုံခိုခြင်းဟောင်းကိုအရင်ပုံစံမပြတ်ထားထားပါတယ်။အဲဒီတော့ကအစိုးရပိုင်း El Tourist ဆိုတဲ့ခီးသွားလုပ်ငန်းတစ်ခုပဲရှိခဲ့ပြီးနိုင်ငံကိုလာလည်ခြင်းတွေဆိုရင်ကိုရေးအချက်လက်အသေးစိတ်စာနဲ့ရေးသားတင်ပြရပါတယ်။အများအပြားလည်းပြည်ဝင်ခွင့်ငင်းခံခဲ့ရပါတယ်။ American, Israel နဲ့ South Africa နိုင်ငံတွေကဆိုရင်တော့ Visa လုံးဝမပေးခဲ့ပါဘူး။အဲ့လိုနိုင်ငံသားတွေလာခွင့်ရဖို့တိတ်ကိုခက်ခဲရုံနဲ့မဟုတ်ဘဲနိုင်ငံတွေကိုရောက်လာသူတွေကိုဝှစားစည်ရင်ပုံကအစားတင်းချက်ထားပုံကိုပြတိုက်မှုကရှင်းပြပါတယ်
။ Nous fait presse avec politiques
ကမ္ဘာလေခီးတွေရလာရင်နိုင်ငံသား fashion ပုံစံတွေဝတ်စားလာလို့မရဘူးဆိုတာကြိုအသိပေးထားရုံနဲ့မဟုတ်ဘူးနိုင်ငံဝင်မှလည်းရဲတွေကစောင့်ကြည့်တားဆီးပါတယ်ဒါရီမကမုတ်စိမ်မွေးရှေတို့စပင်ရှေတို့နဲ့အမျိုးသားတွေရောက်လာရင်ပြက်ပြက်ဖို့စပင်ညက်သမားတယောက်နဲ့အမြဲရှိပါတယ်ခေါင်းပွိုင်တွေဝတ်တဲ့ဘောင်းဘီလိုမျိုးထူးထူးခြားခြားအဝတ်စားတွေဝတ်ထားကြသလားဆိုတာစောင့်ကြည့်ဖို့လဲအင်းဒီချုပ်သူတယောက်ကိုထားတာပါတယ်အဲ့ဒီအချိန်မှာအယ်ဘေးနီးယားတဲကိုနိုင်ငံသားဝတ်စားစီရင်ပုံမျိုးနဲ့ဆိုလုံးဝဝေဝေမပြုတ်ပါဘူ
းလူငယ်တဲ့နှစ်ပေါင်း40ကွန်မြူနစ်အာဏာရှင်အုပ်ချုပ်ခဲ့စဉ်ကာလတွေတုန်းကပြည်သူတွေစိုးရိမ်ကြောက်ရွံ့မှုနဲ့နေထိုင်ခဲ့ကြရသလိုနိုင်ငံသားကလာလဲတဲ့ဧည့်သည်တွေကိုပါကြောက်လန့်နေအောင်လုပ်ထားတာတွေကိုဒီပြတိုက်မှာမိမောင်းထိုးပြသထားတာဖြစ်ပါတယ်American နဲ့ Soviet တွေ nuclear ဘုံလာကျဲလိုက်မယ်ဆိုပြီးဘုံခိုခြင်းတွေဆောက်ခိုင်းထားလို့နိုင်ငံတော်မှာဘုံခိုခြင်းပေါင်း 38,000 ထက်မနည်းရှိခဲ့တာကနေနိုင်ငံသားတွေဆိုရင်အစိုးရကိုဖြုတ်ချဖို့ကြံစည်ထောက်လှမ်းသူတွေလို့မြင်အောင်လို့ခြောက်ပြောခဲ့ကြတာကိုလည်းပြတိုက်ပူတွဲဖွင့်ထားသူကရှင်းပြပါရတယ်
Hoy
si son propaganda de la nación mal. Nación mal, hoy de la nación mal regime ministro regime. Albania နိုင်ငံတိုက်ခိုက်ခံနေရတယ်ဆိုတာမျိုးနဲ့အမြဲဝါဒဖြန့်ပါတယ်။နိုင်ငံသားကလာတိုက်လိုက်မယ်။အမေရိကန်တွေလာတိုက်လိုက်မယ်။ ပါလက်စတိုင်းကိုကာကွယ်တဲ့ကိစ္စမှာအစ္စရေးနဲ့သဘောမတူလို့အစ္စရေးကလာတိုက်လိမ့်မယ်ဆိုတာမျိုးတစ်ချိန်လုံးပြောနေတာပါတနိုင်ငံလုံးကိုအခုလိုစိတ်သက်စစ်ဆေးရေးလုပ်ပြီးတော့အာဏာရှင်သက်ဆိုးရှေဖို့လုပ်ခဲ့ပါတယ်။အဲဒါကြောင့်ကမ္ဘာလှည့်ခရီးသည်တွေဆိုလဲမိတ်ဆွေတွေလို့မမြင်ပဲရန်သူတွေလို့မြင်ခဲ့ကြတာပါ။အာဏာရှင်ဟောင်းအန်ဗဲဟော်ကြားလက်ထက်တုန်းကတခုတည်းသောခီးသွွားလုပ်ငန်းမှာအထူးထောက်လှမ်းရေးဌာနထားရှိပြီးတော့အဲလန်းညွန့်တွေကိုလည်းစီးစစ်စောင့်ကြည့်ခဲ့ပါတယ်။အဲလန်းညွန့်တွေအနေနဲ့အဲဒီတွေနဲ့ပုံကိုရေးဆိုင်ရာလုံးဝမပြောရသလိုနိုင်ငံနဲ့ပတ်သက်လို့လည်းအာဏာပိုင်တွေပြောခွင့်ပေးထားတာလောက်ပဲပြောပြရပါတယ်။
It must have been really difficult to do the guide at that time because I think that
Alan Yun lo pho su yin tor tor le khet khe ma ba Alan Yun su ra ga ni rai ma ya nai ne tamai chang nwe ni swe ri a che let twi go pyo pya ra myu the ko dai chong mu twi bu ra go ae the ri ti aung lo pyan pyo mya wi shin pya pyo pya pi yo tru ko dai a twi chong ya twa aung lo a ku nyi pe ya ra lo do chama chin ma de communicate တုန်းကအဲ့လိုသာကိုယ့်ရဲ့အတွေ့အကြုံတွေသွားပြီးတော့ပြောပြရင်အဖမ်းခံရမှာသိကြပါတယ်။ကျမဆိုရင်တော့ communicate မှာအဲလန်းညွန်အလုပ်လုပ်နိုင်မယ်မထင်ပါဘူး။အခုတော့အဲ့လိုမျိုးမဟုတ်လို့တော်ပါသေးတယ်
။နိုင်ငံတောင်ဘက်မှာဂရိနိုင်ငံအနောက်ဘက်မှာ Adriatic ပင်လယ်ရှိတဲ့ Albania နိုင်ငံဟာတဘာဝရှုခင်းအလှတွေပေါ်တဲ့နိုင်ငံတစ်ခုဖြစ်ခဲ့ပေမဲ့ communist အာဏာရှင်အုပ်ချုပ်ခဲ့စဉ်တုန်းကနှစ်ဆင်လာခွင့်ပြုတဲ့နိုင်ငံသားတကဘာလှည့်ဧည့်သည်ကယာကနန်းသာရှိခဲ့ပါတယ်။လှပတဲ့ပင်လယ်ကမ်းခြေတွေရှိရာကိုကမ္ဘာလှည့်ဧည့်သည်တွေဘတ်စကားတွေပေါ်ကနေသွားကြည့်ခွင့်ပြုခဲ့ပေမဲ့ကမ်းခြေစင်းရေကူးခွင့်ကိုတော့ပိတ်ပင်ထားခဲ့ပါတယ်။ကမ္ဘာလှည့်ဧည့်သည်တွေရဲ့ခြေလှမ်းတိုင်းကိုစောင့်ကြည့်ထောက်လှမ်းနေခဲ့တာဖြစ်ပါတယ်
။ I think it would be very disarming to know that over my shoulder somebody's watching.
ကိုပါလုံးလုံးစောင့်ကြည့်ခံနေရမယ်။ပြောသမျှစောင့်နားထောင်နေမယ်ဆိုရင်ကျမဆိုရင်တော်တော်လေးကိုမလုံခြုံသလိုခံစားရမယ်လို့ထင်ပါတယ်။ကိုတခုခုပြောလိုက်လို့အာနာဘန်တွေဘက်ကမှားတယ်လို့ထင်ရင်ထောင်ချခံရမယ်နိုင်ငံကနေနှိမ့်ထုတ်ခံရမယ်အခြေအနေမျိုးရောက်သွားနိုင်ပါတယ်။အခုလိုတစ်ချိန်လုံးစိုးရင်ကြောက်ရွံ့မှုတွေနဲ့ဒီကလူတွေနှစ်ပေါင်းများစွာဘယ်လိုနေခဲ့ကြသလဲကျမစဉ်းစားကြည့်လို့တော့မရပါဘူး။အာနာရှင်အစိုးရကိုစန့်ကျင်တဲ့အပြောမျိုးအတွေးမျိုးဖြစ်သွားမလားဆိုတာမျိုးတစ်ချိန်လုံးစိုးရင်စိတ်နဲ့နေခဲ့ကြရမယ်ထင်ပါတယ်။
တစ်ချိန်လုံးကပြည်ဝင်ခွင့်မရခဲ့ကြတဲ့ American ခီးသွွားဧည့်သည်တွေအခုတော့ Albania နိုင်ငံကိုလာလည်နေကြပါပြီ။ဒေသခံတွေရဲ့ဖော်ပြမှုနဲ့ Albania နိုင်ငံရဲ့ထူးခြားမှုတွေကိုအခုလိုမျိုးနိုင်ငံသားတွေမျက်မြင်ခံစားနိုင်ကြဖို့အတိတ်မှာဖြစ်ခဲ့တာတွေထပ်မဖြစ်ဖို့အရေးကြီးတယ်လို့ဧည့်သည်တွေကပြောပါတယ်
။ I think in any situation you can learn from history because if we do not learn from
ဘယ်လိုအခြေအနေမျိုးပဲဖြစ်ဖြစ်သမိုင်းကနေသင်ခန်းစာယူသင့်တယ်လို့ထင်ပါတယ်။မဟုတ်ရင်တော့ဒီလိုအဖြစ်မျိုးပြန်ဖြစ်မှာသိကြပါရယ်အခုလိုပြည်သူတွေကိုဖိနှိပ်တဲ့အာဏာရှင်မျိုးနောက်တစ်ချိန်ပြန်ပေါ်လာမှာကိုခွင့်ပြုလို့မရပါဘူ
းအာဏာရှင်ဟောင်းအန်ဗဲဟော်ကြား1985ခုနှစ်မှာကွယ်လွန်သွားခဲ့ပြီးတဲ့နောက်1990ပြည်နှစ်ပိုင်းတွေကစပြီးအယ်ဘေးနီးယားနိုင်ငံဟာဒီမိုကရေစီအသွင်ပြောင်းလဲခဲ့တာအခုတော့ EU ဥရောပတမကတွေဝင်ခွင့်ရနိုင်ဖို့ကြိုးစားနေတဲ့အဆင့်ကိုရောက်နေပါပြီအယ်ဘေးနီးယားနိုင်ငံကိုလာလည်ကြတဲ့ကမ္ဘာလှည့်ဧည့်သည်အရေးအတွက်ကလည်းတန်းနဲ့ချီတိုးလာတာမှာ2023ခုနှစ်တုန်းက10တန်းထက်မနည်းရှိခဲ့ပါတယ်။နိုင်ငံသားသားဧည့်သည်တွေကိုကြိုဆိုတဲ့နိုင်ငံဖြစ်တယ်ဆိုတာကိုအယ်ဘေးနီးယားခီးသွားလုပ်ငန်းတွေကစူးစမ်းပြသနေကြပြီးလာလေတဲ့ဧည့်သည်ပိုပိုများလာမယ်လို့မျှော်လင့်နေကြပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
VOA ကိုစာရေးလိုရဆိုရင် Facebook Messenger ကဖြစ်ဖြစ် email bamis@voanews.com ကဖြစ်ဖြစ်ရေးသားပေးပို့နိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်။အစ္စရေးလက်ဘနွန်မှာရှိတဲ့ဟက်စ်ဘိုလာစစ်သွေးကြောင့်ပြစ်မှတ်တွေကိုအင်္ဂါနေ့မှာဆက်ပြီးဗုံးကျဲတိုက်ခိုက်နေတာကြောင့်တနင်္လာနေ့ကလေးကဆိုရင်သေဆုံးသူက58ဦးထိရှိသွားပြီးလူ1835ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။နေရာပေါင်း1500ကိုပြစ်ခတ်ခဲ့တယ်လို့အစ္စရေးကပြောပါတယ်။သေဆုံးတဲ့အထက်ကလေးငယ်50နဲ့အမျိုးသမီး64ဦးထက်မနည်းပါဝင်တယ်လို့လက်ဘနွန်ကျမ်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာတော့လက်ဘနွန်နိုင်ငံမှာစစ်ပွဲကြီးတစ်ခုအချိန်ပြင်းပြင်းနဲ့ဖြစ်ပွားမဲ့အရေးကိုသမ္မတဂျိုးဘိုင်ဒန်ကသတိပေးသွားပြီးဂါဇာပဋိပက္ခဆုံးသတ်ဖို့အချိန်တိုင်ပြီးဖြစ်ကြောင်းအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ကမ္ဘာကောင်းဆောင်တွေကိုစက်တင်ဘာ24ကသမ္မတဂျိုးဘိုင်ဒန်ကနောက်ဆုံးအကြိမ်ဖြစ်မိန့်ခွန်းပြောကြားမှာအခုလိုပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရသားတွေအတော်များများတေးချေထိခိုက်ခဲ့ပြီးဒါဟာနိုင်ငံတကာလူခွင့်ရတဲ့လူသားချင်းစာနာမှုဥပဒေတွေကိုချိုးဖောက်မှုဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာအမင်းကြီးနာဒာအယ်နာရှစ်ကအင်္ဂါနေ့ကုလလူခွင့်ရေးကောင်စီအစည်းအဝေးမှာပြောကြားသွားခဲ့ပါတယ်။ဒ တရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကကိုစောမိုးကျော်ပါအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းအရွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးစုတင်ပါတယ်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးနေပြောရေမောချစ်ချင်းပေါ်ကျွတ်တဲ့ဘဝလှပတဲ့ကာလတွေမနေ့အမြန်ရောက်ရှိနိုင်ကြပါစေကျွန်တော်တပောင်သားမှာ